Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ Washington Bureau of View American အတန်းကနေ2016ခုနှစ် January လ20ရက်ဗုဒ္ဓဟူးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.24 25 32 50နဲ့ line length meter 190တို့ကနေအတန်လွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်သိမ်းကြည့်ညမှာပါပါကစ္စတန်နိုင်ငံကတက္ကသိုလ်တစ်ခုကိုဂျမ်ဘက်တိုက်ခိုက်ခံရတာကြောင့်လူ20ထက်မနည်းသေဆုံးသွားပါတယ်အားရစေသူကြောင့်အဖက်ကိုတိုက်ခိုက်နေတဲ့စီအေးမဟာဗျူဟာကို9နိုင်ငံကကာကွယ်ရေးဝန်ကြီးတွေဆွေးနွေးနေပါတယ်ရှီဝေါယုံဒေါ်လာရေးခေါင်းဆောင်ဟောင်တူဖြစ်သူကိုညင်ညီလွင်အရင်ရဟန်းဘွဲ့ရှင်ကာမီရာအဖမ်းခံထားရပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ရှေ့လာမယ့်အစိုးရတဲ့တက်လာတဲ့အခါမှာရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးကိစ္စနဲ့ပတ်သက်ပြီ
းတို့ဒီနေ့ကျွန်တော်တို့မြန်မာဒီမိုကရေစီကိုချုပ်ကရှင်းရေးရဝန်ကြီးတဦးပါဝင်မှ5ဦးပဲရပါတယ်ဒီကံကျိုးပါတီက3ဦးပဲရပါတယ်ရခိုင်မျိုးသားပါတီက2ချက်3ဦးရပါ
ရခိုင်မျိုးသားပါတီ ANB ဥက္ကဋ္ဌဒေါက်တာအေးမောင်ပြောတော်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမချခင်နားဆင်ရဖို့ရှိပါတယ်ဒါပြင်တရံသာရထုတ်လို့ရေးပိုင်းပွင့်လင်းမြင်သာမှုအစည်းအဝေးခန်းစားမှာအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေသေးတယ်လို့ဖော်ပြလိုက်တဲ့အကြောင်းတခါရေးပေးတဲ့ကလေးဒေသအတွက်ဂျာမနီနိုင်ငံကယူရိုငွေ300လူတန်းဖို့ဆုံးဖြတ်လိုက်တာအပါအဝင်တစ်ပတ်တွင်းအားကစားသတင်းတချို့ကိုလည်းနှာစင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံကသတင်းတွေကိုတော့ကိုကြော်သိန်းနဲ့မတ်သိငီထိုက်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းကတက္ကသိုလ်တစ်ခုကိုတနက်တွေဘုံတွေနဲ့ဒီနေ့တိုက်ခိုက်တာမှာလူအယောက်20ထက်မနည်းသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့ဆေးရုံသတင်းရင်းမြစ်တွေကပြောပါတယ်။အကြံပသမာ၄ရောက်ပါတဲ့ဖွဲ့တစ်ဖွဲ့ဟာချက်စတားမျိုးကဘာချခန်းတက္ကသိုလ်ကိုဒီကနေ့မနေ့9နာရီလောက်မှာအတင်းဝင်လာပြီးចောင်းသားတွေနဲ့ဆရာတွေကိုပြစ်ခတ်ကြတာလို့လုံခြုံရေးပိုင်းသတင်းရင်းမြစ်တွေကပြောပါတယ်။သေဆုံးဒဏ်ရာရသူတို့ချို့မှာတနက်ကြီးဆန်ရာတွေရောဓာတ်ဒဏ်ရာတွေကိုပါတွေ့ရတယ်လို့ចောင်းသားတွေနဲ့တက္ကသိုလ်ဝန်ထမ်းတွေကအဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကိုပြောပါတယ်။တက္ကသိုလ်ကိုတိုက်ခိုက်သူတွေထဲမှာအထူးကံဘုံခွဲသူ2ဦးထက်မနည်းပါတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ဒုတိယစုံစမ်းစစ်ဆေးရေးမှူးချုပ်ဆာယီဒ်ဝါဇီယာခန်ကပြောပါတယ်။တက္ကသိုလ်ကိုတိုက်ခိုက်တဲ့ကိစ္စသူတို့နဲ့ဘာမှမဆိုင်ဘူးလို့ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်ခိုရဆာနီကပြောပါတယ်။စစ်ဖက်နဲ့မဆိုင်တဲ့အဖွဲ့အစည်းတွေဟာသူတို့ပြစ်မှတ်ထားတဲ့စီရင်ထဲမှာမပါဘူးလို့ဆိုပါတယ်။ဒီကနေ့တိုက်ခိုက်မှုဟာအစ္စလာမ်ရှာရီယာတရားဥပဒေနဲ့ဆန့်ကျင်တယ်လို့ VOA ကိုပို့တဲ့ထုတ်ပြန်ချက်တစ်ခုထဲမှာခိုရဆာနီကပြောထားပါတယ်။တက္ကသိုလ်ကိုတိုက်ခိုက်ဖို့လူ၄ဦးလွတ်ထားတယ်လို့ဒီသားတွင်တာလီဘန်တမဟုတူကအစောပိုင်းမှာပြောပါတယ်ဒီမတူညီတဲ့ပြောဆိုချက်တွေအပေါ်ရှင်းလင်းချက်တော့ထွက်မလာသေးပါဘူ
းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့တော်မှာဒီကနေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်ဆီးရီးယားနိုင်ငံရဲ့တည်ငြိမ်ဖို့အတွက်နိုင်ငံတကာရဲ့ပံ့ပိုးမှုမြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার ဆန်းသတ်မှုတို့အပါအဝင်အကြောင်းအရာတွေဆွေးနွေးချမယ့်ဥရောပအရှေ့အလယ်ပိုင်းနဲ့အာရှခီးစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဒီကနေ့ဆွစ်ဇာလန်ကိုရောက်ရှိမှာဖြစ်ပါတယ်။ဇန်နဝါရီလ25ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမရေမရာဖြစ်နေတဲ့အရေးကြီးတဲ့အချိန်မှာပဲအမေရိကန်နဲ့ရုရှားတို့ရဲ့ဆွေးနွေးပွဲပေါ်ပေါက်လာခဲ့တာပါ။ဆီးရီးယားဆိုရနဲ့တိုက်ခံလို့ကြာဆေးဆက်ညှိနှိုင်းနိုင်ဖို့ကုလသမဂ္ဂဥဆောင်တဲ့နိုင်ငံတကာဆီးရီးယားအထောက်အကူပြုအဖွဲ့မှအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ပါဝင်ကြပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ပံ့ပေးမှုအပေါ်မှာနှစ်နိုင်ငံကြားဆန့်ကျင်ဘက်ဖြစ်နေကြတာပါ။ဒီဆွေးနွေးပွဲမှာအတိုက်ခံကိုယ်စားလှယ်တွေအဖြစ်ဘယ်သူတွေတက်ရောက်တင်တယ်လဲဆိုတဲ့အပေါ်သဘောတူညီချက်မရမချင်းဆွေးနွေးပွဲအတွက်ဖိတ်ကြားနိုင်မှာမဟုတ်ဘူးလို့လည်းတင်းလာနေတုန်းကကုလသမဂ္ဂပြောခွင့်ရတဦးကပြောဆိုထားပါတယ်။အစိုးရပိုင်းတော့ဆီးရီးယားအစိုးရကဆွေးနွေးပွဲမတိုင်ခင်မှာအတိုက်ခံစည်းရင်းကိုကြည့်ကျင်တယ်လို့ပြောဆိုထားပါတယ်။အမေရိကန်နဲ့ရုရှားနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံမှုနောက်မှာတော့ဆီးရီးယားဆွေးနွေးပွဲအတွက်အချက်လက်တွေပိုပြီးရှင်းရှင်းလင်းလင်းဖြစ်သွားနိုင်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုထားတဲ့အကြောင်းရုရှား Interfax သတင်းဌာနကဖော်ပြပါတယ
်။ IS သူကြောဖွဲ့ကိုတက်ခိုက်နေတဲ့စီးရီးမဟာဗျူဟာကိုဆွေးနွေးဖို့ခုနှစ်နိုင်ငံကကာကွယ်ရေးဝန်ကြီးတွေဒီကနေ့ပါရီမြို့တော်မှာစီဝေးလုပ်နေပါတယ်။အမေရိကန်ပြင်သစ်ဩစတြေးလျဂျာမနီအီတလီဗြိတိန်နဲ့နယ်သာလန်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေဆွေးနွေးနေကြတာပါတိုက်ခိုက်မှုကိုဘယ်လိုအချိန်တွင်းမြင့်လုံနိုင်မလဲအဲ့ဒီလိုလုပ်ဖို့ဘာတွေလိုအပ်မလဲဆိုတာကိုဂျန်နဲ့ကာကွယ်ရေးဝန်ကြီးတွေကိုပြောပြချင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကသတင်းထုတ်တွေကိုပြောပါတယ် IS အဖွဲ့ကိုစီးရီးယားတိုက်ခိုက်တာမှာအဓိကပါဝင်နေတဲ့နိုင်ငံတွေအနေနဲ့မျက်နှာချင်းဆိုင်ပြီးမဟာဗျူဟာကိုအသေးစိတ်ဆွေးနွေးတာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်အီရန်နဲ့ဆီးရီးယားမှာညမောင်းဖွဲ့ရလုပ်ငန်းတွေကိုကြီးကြီးမားမားအထောက်အကူပြုနိုင်တဲ့ဒေသတွင်းကအာရဗ်မဟာမိတ်နိုင်ငံတွေပါဝင်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းဝန်ကြီးကာတာကအထူးထောက်ပြပြောဆိုပါတယ်။ ရတ္တဖွဲ့ဝင်တွေကိုလေ့ကျင့်သင်တန်းပေးတဲ့ကိစ္စဟာအမေရိကန်နဲ့ဂျန်တဲ့အနောက်နိုင်ငံတွေလုပ်ဖို့မလွယ်တဲ့ကိစ္စဖြစ်တာကြောင့်အာရဗ်နိုင်ငံတွေဝိုင်းလုပေးနိုင်တဲ့ကဏ္ဍတစ်ခုဖြစ်တယ်လို့ဝန်ကြီးကတာကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့ဒစီတပိုင်းဖြစ်အီရန်နဲ့ဆီးရီးယားက ISF ဖွဲ့ရဲ့ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်နေတာမှာအာရဗ်နိုင်ငံအများပြားကစစ်လေယာဉ်တွေနဲ့ပါဝင်တိုက်ခိုက်နေတာပါ။ဂျော်ဒန်နိုင်ငံကနှစ်နိုင်ငံစလုံးမှာပါဝင်တိုက်ခိုက်နေပြီးဘာရိန်၊ဆော်ဒီအာရေဗျာနဲ့အာရဗ်စော်ဘော်များပြည်ထောင်စုတို့ကတော့ဆီးရီးယားနိုင်ငံမှာပဲပါဝင်တိုက်ခိုက်ပြီးနေပါတယ်
။ဆီးရီးယားနဲ့အီရတ်နိုင်ငံတွင်းကအချမ်းဖတ်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာကြတဲ့တန်းနဲ့ချီတဲ့ဒုက္ခသည်တွေထဲမှာ IS အစွန်းရောက်တွေနဲ့တခြားအချမ်းဖတ်ဝါဒီတွေပါရှိနေနိုင်တယ်ဆိုတဲ့ဆိုရင်ချက်ကြောင့်ဆီးရီးယားနဲ့အီရတ်ကဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလက်ခံမဲ့အစီအစဉ်တွေကိုတင်းကျပ်သင့်မသင့်ဆိုတာကိုဒီကနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာပဲအမေရိကန်အထက်လွှတ်တော်ကမဲခွဲကြည့်မယ်လို့ခန့်မှန်းရပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာ IS အစွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်ကဘာတလွှားဆိုးရိမ်မှုရှိလာတဲ့အချိန်မှာပဲအမေရိကန်အောက်လွှတ်တော်ကပါတီနဲ့စလုံးရဲ့ထောက်ခံမှုနဲ့ဒီတင်းကျပ်မဲ့အစီအစဉ်တွေကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကချမှတ်ခဲ့ကြတာဖြစ်ပါတယ်။ဥပဒေအရအမေရိကန်နိုင်ငံရေးခလုံးခွင့်မပေးခင်မှာဒုက္ခသည်တွေဟာလုံခြုံရေးအန္တရာယ်မရှိတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုပြည်ထရေးဝန်ကြီးဌာနနဲ့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးတို့ကအတည်ပြုပေးရမှာဖြစ်ပါတယ်။ဒုက္ခသည်တွေဟာနှစ်နှစ်နီးပါးအချိန်ယူရတဲ့အထူးစုံစမ်းစစ်ဆေးမှုရှိနေပြီဖြစ်တာကြောင့်ဥပဒေပြုဖို့မလိုအပ်ဘူးလို့အမေရိကန်အစိုးရကပြောဆိုပါတယ်။ဒါ့အပြင်ခုလိုတားမြစ်ချက်ဟာရည်မှန်းထားသလိုမဖြစ်ဘဲနိုင်ငံတကာမှအမေရိကန်ရဲ့ပုံရိပ်ကိုကျဆင်းစေပြီး IS အစွန်းရောက်တွေရဲ့ဝါဒဖြန့်စရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းအမေရိကန်အစိုးရကပြောဆိုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့အမေရိကန်အစိုးရကဆီးရီးယားဒုက္ခသည်1000ကိုလက်ခံမယ်လို့ပြောဆိုထားပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေဘူရူးညဘဲသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။2009ခုနှစ်ရွှေဘော်ရောင်ဒေါ်လာရေးရဲ့ခေါင်းဆောင်တူဖြစ်တဲ့အရင်ကတန်ကားတော်တစ်ပါးဖြစ်သူရှင်ခံပြည်ရခေါ်ကိုငင်းကြီးလွင်ကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အကြောင်းအေယာဝတီသတင်းဌာနရဲ့သတင်းဘုတ်ကိုကိုးကားပြီးတော့ရိုက်တာသတင်းဘုတ်မှာဖော်ပြထားပါတယ်။ကိုငင်းကြီးလွင်ဟာနေဆက်ကိုတရားမဝင်ဖြတ်ကျော်ပြီးတော့ဝင်လာတယ်ဆိုပြီးအင်္ဂါနေ့ကမန္တလေးမြို့မှာဖမ်းလိုက်တာလို့သတင်းမှာဖော်ပြပါတယ်။နိုင်ငံကူးလက်မှတ်အသစ်ပြန်လုပ်ဖို့အတွက်သူ့ရဲ့ဇနီးဖြစ်သူမရီစီယိုဌာနနဲ့အတူပြန်လာရမှာဖမ်းခံရတာပါ။သူ့ကိုအမှကံမပြေတဲ့အတွက်ဆိုရင်လည်းအကြောင်းသူဟာစိတ်ပန်းဆိုင်ရာကျန်းမာရေးမကောင်းတာကြောင့်ပုံမှန်စေတော့ဖို့လိုတဲ့ကြောင်းဘာကြောင့်အခုချိန်ထိသူ့ကိုဖမ်းကျင်နေတာလဲဆိုတာမစင်စားတတ်တဲ့အကြောင်းသူ့ရဲ့ဇနီးဖြစ်သူကပြောတာကိုသတင်းမှကိုးကားဖော်ပြထားပါတယ်။ကိုကြီးလွင်ဟာရှူဝါယောင်ဒေါ်လာရေးမှောင်သူပါဝင်ခဲ့တဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးရှင်ကံပီရာအဖြစ်ရဟန်းဘွားနဲ့2009ခုနှစ်နိုဝင်ဘာလမှာဖမ်းဆီးခံရပြီးတော့ထောင်ဒဏ်63နှစ်ချမှတ်ခံခဲ့ရပါတယ်။အဲဒီနောက်2012ခုနှစ်မှာလူငင်းချမ်းသာကိုနဲ့ပြန်လွတ်လာတာပါ။အဲဒီနောက်ပိုင်းမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့မှာတလဲစီနေထိုင်နေတယ်လို့မိသားစုကပြောပါတယ်။ဖန်စီခံရခြင်းတွင်အချင်းချင်းရက်နဲ့ခံရပြီးနှိမ့်ဆက်ညှဉ်းပန်းခံရတယ်လို့သူကိုယ်တိုင်နဲ့အပီပီဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI တို့ကပြောထားမှုပါတယ်မြန်မာနိုင်ငံချင်းထောင်တွေထဲမှာကြံနေသေးတဲ့နိုင်ငံချင်းသားတွေကိုပြန်လွှတ်ပေးဖို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကတိုက်တွန်းပြီးရပိုင်းတွင်မှာပဲအခုကိုကြီးကြီးလွင်ဖမ်းခံရတဲ့တဲ့ထွက်လာတာပါ
မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုကိုစမ်းကျင်တဲ့အနေနဲ့ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့နေရာမှာတခြားကမ္ဘာနိုင်ငံတွေနဲ့အတူတရုတ်နိုင်ငံလည်းပူးပေါင်းပါဝင်ရမယ်လို့မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားထူးခြားတဲ့ဆက်ဆံရေးရှိနေတာကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးယောင်ပြွန်ဆွန်းနဲ့ဆိုးမြို့တော်မှာတွေ့ဆုံစဉ်မှာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အရင်ကနျူကလ িয়ার စမ်းသပ်မှု3ခုအတွက်ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတဲ့ကြားပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကနိုင်ငံရဲ့ပထမဆုံးသောဟိုက်ဒရိုဂျင်ဘုံးကိုစမ်းသပ်တယ်လို့မြောက်ကိုရီးယားတို့ရဲ့ကြေညာချက်ကနိုင်ငံတကာအသိုင်းအဝိုင်းကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။တရုတ်နဲ့မြောက်ကိုရီးယားကြားတန်တမာရေးအရာရောစီးပွားရေးအရာပါတိတ်ကိုရင်းနှီးတဲ့မဟာမိတ်တွေဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার ရီမှန်းချက်ကိုမစွန့်လွှတ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတင်းမာမှုတွေရှိလာခဲ့ပါတယ်။မြောက်ကိုရီးယားအပေါ်မှာပြင်းထန်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရင်အစိုးရပြုတ်ကြပြီးဒုက္ခသည်အများအပြားတရုတ်နယ်စပ်ဘက်ကိုရောက်ရှိလာမယ်အရေးကိုလည်းတရုတ်အစိုးရကစိုးရိမ်ချက်ရှိနေပါတယ်။ ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်ဒုတိယဝန်ကြီးဘလင်ကင်ဟာဒီကနေ့နှောင်းပိုင်းတရုတ်နိုင်ငံကိုသွားရောက်မှာဖြစ်တယ်လို့နောက်သတင်းပါအတွင်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီလည်းဆွေးနွေးညှိနှိုင်းဖို့ဘေကျင်းမြို့တော်ကိုသွားရောက်မှာဖြစ်ပါတယ်
။ဒီကမ္ဘာလုံးမှာရေနံစင်းနှုန်းတွေကျတာတရုတ်စီးပွားရေးနှေးကွေးသွားတာနဲ့ဒီနှစ်အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးပေါ်အဆိုးအမြင်ခံမှန်းချက်တခုကြောင့်ဒီကနေ့အာရှအစုရှယ်ယာစီးတွေထွက်ကြပါတယ်။တိုချိုနီကေးအညွန်ကိန်းကတနေ့တာရောင်းဝယ်လို့ချင်းအဆိုးမှာ400ခန့်လုံးနီးပါးကျသွားပြီးတဲ့နောက်ဘဲမာကဲလို့ခေါ်တဲ့ရှယ်ယာတွေကိုရောင်းထုတ်ဖို့အားပေးတဲ့ဈေးကွက်အခြေအနေကိုရောက်သွားပါတယ်။ဟောင်ကောင်ဟန်ဆန်အညွန်ကိန်းက 3.5 ခန့်လုံးတောင်ကိုရီးယားခေါ်စပီအညွန်ကိန်းက 1.3 ခန့်လုံးကျပါတယ်။တရုတ်ရှန်ဟဲအညွန်ကိန်းနဲ့အော်စတြေးလျ ASX S&P 200အညွန်ကိန်းတွေလည်း 1.3 ခန့်လုံးစီအသီးသီးကျသွားပါတယ်။လွန်ခဲ့တဲ့10မိနစ်ကျော်ပတ်ဝန်းကျင်ကဖွင့်တဲ့အမေရိကန်အစုရှယ်ယာဈေးကွက်မှာလည်းအခုလောဆယ်အကျပြနေပါတယ်။ဒီသတင်းမှတွင်စီးပွားရေးနဲ့ပတ်သက်တဲ့သတင်းဆိုသုံးခုထွက်လာပြီးတဲ့နောက်ကမ္ဘာလုံးဆိုင်ရာစီးပွားရေးပေါ်ရင်းနှီးမြှုပ်နှံသူတွေအဆိုးမြင်သဘောထားရှိလာကြတာပါ။ပထမသတင်းဆိုကတော့တရုတ်စီးပွားရေးဟာ2015ခုနှစ်တွင် 6.9 ခန့်လုံးပဲတိုးတက်မှုရှိခဲ့တယ်ဆိုတဲ့အင်္ဂါနေ့ကကြေညာချက်ပါဒါဟာ25နှစ်အတွင်းတနစ်တာတိုးတက်မှုနှုန်းအနှေးကွေးဆုံးဖြစ်ပါတယ်။ဒုတိယသတင်းကတော့2016ခုနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ 3.4 ခန့်လုံးပဲရှိမယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရောင်းမှုငွေဖွဲ့ IMF ကရှော့ချခံမှန်းလိုက်တာပါ။ဒါဟာအရင်ကခံမှန်းထားတာထက် 3.2 ခန့်လုံးနည်းပါတယ်။နောက်ထပ်သတင်းဆိုတစ်ခုကတော့အမေရိကန်ရေနံစိမ်းဆေးဟာဒဇီကို28ဒေါ်လာအောက်ထိကျသွားတာပါပဲ။ဒါဟာ12နှစ်အတွင်းအနှိမ်ဆုံးဖြစ်ပါတယ်။ဝယ်လူအားကျော်လာတာနဲ့အမျှကမ္ဘာရေနံစိမ်းကွက်မှာရေနံတွေပိုနေနိုင်တယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီကသတိပေးလိုက်ပြီးတဲ့နောက်အခုလိုဈေးထက်ကျတာဖြစ်ပါတယ်။
တရုတ်နိုင်ငံမှာလိုင်စင်မဲ့လူခွင့်ရေးအဖွဲ့တစ်ဖွဲ့ထူထောင်လှုပ်ရှားမှုနဲ့ဆွေးနွေးနိုင်ငံသားတအုပ်ကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အသက်35နှစ်အရွယ်ပီတာဒပ်လင်ဟာတရုတ်အရေးပေါ်လှုပ်ရှားမှုလုပ်ငန်းအဖွဲ့ဆိုတာကိုပူးတွဲတည်ထောင်သူပါ။ဒီအဖွဲ့ကို2009ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပြီးတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးတို့ကိုသင်တန်းတွေကနေတဆင့်ဖွံ့ဖြိုးတိုးတက်အောင်မြှင့်တင်လှုပ်ဆောင်ဖို့တရုတ်ပြည်တရားစီရင်ရေးကိစ္စတွေမှာလူထုရဲ့စိတ်ဝင်စားမှုကိုအားပေးဖို့ဖြစ်တယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူခွန်ရေးကာကွယ်သူတွေအတွက်ကျွမ်းကျင်ရှိနေတွေကပေးတဲ့သင်တန်းတွေကိုဒီအဖွဲ့ကကမကထပြုစီစဉ်ပေးခဲ့တာပါ။ဒါအပြင်နေအိမ်တွေအဖြတ်ခံရတာ၊ဖေရှားခံရတာကနေတရားလက်လို့ဖမ်းဆီးခံရတာတွေအထိလူခွန်ရေးချိုးဖောက်ခံရတဲ့အောက်ခြေလူထုအတွက်ဥပဒေကြီးအခမဲ့အကျိုးဆောင်ပေးတဲ့ရှင့်နေတွေကိုလည်းအကူအညီပေးတဲ့အဖွဲ့ဖြစ်တယ်လို့ထုတ်မယံချက်မှာဖော်ပြထားပါတယ်
။ပြီးခဲ့တဲ့နှစ်တွင်အမေရိကန်ပြည်ထောင်စုတွေကိုလေကြောင်းဒါမှမဟုတ်ရေကြောင်းကနေဝင်လာတဲ့ဧည့်သည်100ခန့်နှုန်းလောက်ဟာသူတို့ပြန်ထွက်ရမယ့်အချိန်မှာမထွက်ဘဲဆက်နေနေကြတယ်လို့အမေရိကန်မိမေလုံခြုံရေးဌာန DHS ကပြောပါတယ်။အဲ့ဒီဧည့်သည်တွေက45သန်းလောက်ဟာစက်တင်ဘာလ30ရက်နေ့ကိုဆုံးတဲ့နှစ်ရက်တစ်ချိန်ချိန်မှာပြန်ထွက်သွားကြရမယ်ဆိုတာကိုဝန်ကြီးဌာနကအင်္ဂါနေ့မှာထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အမတ်တင်ကြီးထိုက်တို့ကကြီးညာပေးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတင်တင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံရေးသတင်းနဲ့စာကြင်ပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဥဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှာရခိုင်မျိုးသားပါတီ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ ANP ခေါင်းဆောင်ဒေါက်တာအေးမောင်ကပြောပါတယ်ဒါပေမဲ့လည်း NLD အနေနဲ့တွဲဆုံဆွေးနွေးဖို့ကမ်းလှမ်းလာမယ်ဆိုရင်တော့အဆင်သင့်ပဲလို့ပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီဟာအပြတ်အသတ်အနိုင်ရရှိတာကြောင့် NLD ကရွေးချယ်တင်မြှောက်တဲ့သမ္မတကနေပြည်내အစိုးရဝန်ကြီးချုပ်တွေကိုခန့်အပ်သွားမှာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်내အစိုးရဝန်ကြီးချုပ်တွေကိုရွေးချယ်တင်မြှောက်သွားမှာနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီ ANP အနေနဲ့လက်မခံနိုင်ပဲဖြစ်နေတာပါရခိုင်ပြည်내အကျိုးစီးပွားရခိုင်မျိုးသားပါတီ ANP ရဲ့ရည်တည်ချက်အရပြည်내အမတ်နေရာအတော်များများအနိုင်ရရှိထားတဲ့ ANP အနေနဲ့ရခိုင်ပြည်내အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းနိုင်တဲ့အခြေအနေမရှိရင်ဒီအစိုးရအဖွဲ့မှာ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
် Democratic Society ကိုတွားလို့ရခုစီးပုံမျိုးမဟုတ်ဘူး Federal ပြည်ထောင်စုကိုတွားလို့ရခုစီးပုံမဟုတ်ဘူးဆိုတော့ဒီပါရက်နဲ့ဒီခုစီးပုံရဲ့အားနည်းချက်ကိုမျိုးသား Democracy ဖွဲ့ချုပ်အားသာချက်ဖြစ်ပုံမှန်နေရာ67ကိုအသုံးပြုခဲ့လို့ဆိုရင်မြန်မာ Democracy ဖွဲ့ချုပ်ဒီဆိုင်သားများရဲ့ဒီကိစ္စကိုရဖို့ဆက်ဖြစ်သွားပါလိမ့်မယ်။ဖွဲ့စည်းပုံပြင်ရေးဆိုတဲ့လမ်းကြောင်းကနေ CPD မှာဖွဲ့စည်းပုံကောင်ချက်ကိုဆက်ခံပြီးပါဒီဖွဲ့စည်းပုံရဲ့အချက်ကြီးဆိုင်သားများရဲ့အချက်ကြီးကိုအားသာချက်ဖြစ်ယူသွားတဲ့ပါတီအဖြစ်ပဲကျွန်တော်တို့သတ်မှတ်ခြင်းကိုစမိုင်းမှာခံသွားရပါလိမ့်မယ်။
NLD ပါတီအနေနဲ့ဒီဇိုင်းမမဲ့ရည်တည်လာခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့မူအတိုင်းရခိုင်ပြည်နယ်အစိုးရဖွဲ့စည်းရမှာရခိုင်ပြည်နယ်အတွင်းမဲအများဆုံးနဲ့အနိုင်ရထားတဲ့ ANP ပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကသာဝန်ကြီးချုပ်ဖြစ်တဲ့ဆိုပြီး ANP ကရည်တည်ဆုံးဖြတ်ထားတာပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲအများဆုံးနဲ့အနိုင်ရခဲ့တဲ့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုဆက်ပြောပါတယ
်သို့တော်ဒီနေ့ကျွန်တော်တို့မြန်မာဒီမိုကရေစီကိုချုပ်ကရှင်းရေးရဝန်ကြီးတဦးပါဝင်မှာ၉ဦးပဲရပါတယ်ဒီကံကြိုးပါတီကဆုံးဦးပေးရပါတယ်။ဒီခိုင်မျိုးသားပါတီက23ဦးရပါတယ်။တက်မတော်က12ဦးရှိပါတယ်။ဒီအချိန်နေအထိဒီခိုင်စမျိုးသားလုံးကဒီခိုင်မျိုးသားပါတီရဲ့မေပေခေတာတောင်မှလက်ရှိ60ရှိနေရှိတယ်နော်မြန်မာနိုင်ငံရဲ့အချင်းချင်းမှာတိုင်းသားအလုံးလေးတဲ့နဲ့ခံနေကြတယ်။ကျွန်တော်ရဲ့စစ်မှန်တဲ့ပြည်ထောင်စုကိုတွားမယ်ဆိုတဲ့ဥပ္ပီချက်ကြောင့်လေဒီဒီရင်းစစ်ကြီးတရားချင်းရုပ်ကိုစားရှိဒီပြဿနာကိုဖြေရှင်းဖို့အတွက်ဒီဒုတိယအကြောင်းလေးကာလမှာတောင်မှနော် majority seat ကိုရထားတဲ့ပါတီကြီးတခုရဲ့အမတ်အခြေအတွက်ကိုအတိမတ်မပြတ်နိုင်ခဲ့ဘူးဆိုရင်ကျွန်တော်တို့ဟာဘုံဘုံနဲ့ကြိုးရင်းများအခုဒီကိုလိုနီနေချင်းအောင်မှရှိနေသေးပါတယ်လို့ပဲတိုင်းသားတွေကပြောရမယ်တော့ပို့ပါပဲ
ဇန်နဝါရီလ15ရက်နေ့ကစစ်တွေမြို့ရွှေစည်တီကျောင်းထဲမှာကျင်းပတဲ့အစည်းအဝေးအတွင်းရက်မီရက်ဖတွေလူမှုကွန်ရက်အဖွဲ့တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကို NLD အနေနဲ့ဦးဆောင်ဖွဲ့စည်းသွားမယ်လို့ရခိုင်ပြည်နယ်အလို့အမှုဆောင်အဖွဲ့ဥက္ကဋ္ဌဦးညီပုကပြောကြားခဲ့ပြီးတဲ့နောက်အဲ့ဒီအစိုးရအဖွဲ့မှာပါဝင်မှာမဟုတ်ဘူးလို့ ANP ပါတီကကြေညာချက်ထုတ်ပြန်ခဲ့တာပါ NLD အနေနဲ့တော့ဒီလိုအစိုးရဖွဲ့စည်းရမှာကန့်သက်ချက်ထားတာမျိုးမရှိတဲ့အပြင် NLD ရည်တည်ချက်နဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားထားပြီးဖြစ်တယ်လို့ဦးညီပုကပြောပါတယ်
အဲဒါကတော့တရားဝင်ပြောထားပြရပါကျွန်တော်တို့ကြီးကဒေသစဝန်ရှိတဲ့ဒေါ်နန်းခင်ခရိညာကအဲတိုင်းနဲ့ပြည်နယ်အစိုးရတွေဖွဲ့စည်းနေတဲ့ပတ်သက်လို့ပြောပြပါပြီ
အရင်ပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးအစိုးရလက်ထက်မှာတော့ ANP အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ထဲမှာပါဝင်ခဲ့ပေမဲ့ NLD အနေနဲ့တော့ပြည်ခိုင်ဖြိုးနဲ့ထပ်တူကြတဲ့နိုင်ငံရေးပါတီတရက်အနေနဲ့သတ်မှတ်မထားတာကြောင့်အခုလိုမျိုးအစိုးရအဖွဲ့ထဲမှာပါဝင်တာမဟုတ်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရရွေးချယ်တင်မြှောက်ခံရတဲ့သမ္မတကနေပြည်နယ်ဝန်ကြီးချုပ်တွေကိုခန့်အပ်မှာဖြစ်ပြီးပြည်နယ်ဝန်ကြီးချုပ်ကနေသက်ဆိုင်ရာပြည်နယ်အစိုးရဝန်ကြီးတွေကိုခန့်အပ်မှာဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ဆိုရဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်။ရေပေးတင်ကလေးတွေတာကိုဂျာမနီကအကူအညီတွေပေးမယ်ဆိုတဲ့အကြောင်းကိုမပြောခင်မှာအခုတစ်ခါတော့တယန်ဇာတထုတ်လို့ရေးနဲ့ဆိုင်တဲ့သတင်းပုဒ်ကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံရဲ့တယန်ဇာတထုတ်လို့ရေးပိုင်းပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့ EITI စီရင်ခံစာကိုထုတ်ပြန်နိုင်ခဲ့ပေမဲ့အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတာကြောင့်ပထမဆုံးအစီရင်ခံစာမှာအချက်လက်တွေပြည့်ပြည့်စုံစုံမရခဲ့ဘူးလို့အစီရင်ခံစာရေးသားမှုမှာပါဝင်သူတွေကပြောပါတယ်။ဒါပေမဲ့လာမယ့်ဒီမိုကရက်တစ်အစိုးရတဲ့လက်ထက်မှာပူးပေါင်းဆောင်ရွက်မှုပိုရလာမယ်လို့ပြောလင်းထားပြီးဒီအတွက်လာမယ့်အစီရင်ခံစာမှာတတ္ထုခန္ဓာအပြင်တစ်တော့သားငါရေအားလျက်စစ်စတဲ့အပိုင်းတွေကိုလည်းထည့်သွင်းသွားမယ်လို့ MATA လို့ခေါ်တဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုတာဝန်ယူမှုနဲ့တာဝန်ခံမှုအရက်ဖတ်လူမှုအဖွဲ့အစည်းကပြောပါတယ်လာမယ့် EITI အစီရင်ခံစာပြင်ဆင်မှုနဲ့ပတ်သက်လို့ MATA သတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းယူခဲ့တဲ့မတ်မေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
တဘာဝတယံဇာတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအတွက် EITI အစီရင်ခံစာကိုမြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့လတုန်းကပထမဆုံးအကြိမ်ထုတ်ပြန်နိုင်ခဲ့ပေမယ့်အဲ့ဒီအစီရင်ခံစာပြုစုရာမှာအစိုးရပိုင်းနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကနေအထူးသဖြင့်အခွန်ဘဏ္ဍာငွေကြေးဆိုင်ရာကိစ္စတွေမှာပွင့်လင်းမြင်သာမှုအပြည့်အဝမရှိခဲ့ဘူးလို့ EITI အစီရင်ခံစာရေးသားရာမှာပါဝင်တဲ့ MATA မာတာအဖွဲ့ကဝေဖန်ပြောဆိုလိုက်တာပါဒီပြင်အစီရင်ခံစာပြုစုရာမှာအစိုးရဘက်ကလွှမ်းမိုးမှုတွေရှိနေတယ်လို့လည်းပြောပါတယ်ငွေစည်းရင်းနဲ့လိုင်စင်ချထားမှုအပိုင်းမှာကုမ္ပဏီနဲ့အစိုးရပိုင်းကထုတ်ပြန်ထားတဲ့စည်းရင်းတွေဟာကွဲလွဲမှုတွေရှိနေပြီးပြန်လည်စစ်ဆေးဖို့မှလည်းခက်ခဲနေကြောင်းဒါပေမဲ့လာမယ့်အစိုးရတစ်လက်ထက်မှာတော့ပူးပေါင်းဆောင်ရွက်မှုနဲ့ပွင့်လင်းမြင်သာမှုပုံမူရရှိမယ်လို့မျှော်လင့်ထားကြောင်းမာတာအဖွဲ့ကမတ်မူမူထွန်းကပြောပါတယ
်ဒုတိယအကြိမ်မှာဆိုရင်ဆိုတော့ကျွန်တော်တို့ဖော်ထုတ်ဖို့မျှော်လင့်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ပွင့်လင်းဆုံးပြောရဲကျွန်တော်တို့တင်လိုက်တဲ့အစိုးရအတင်းနဲ့ဆိုရင်တော့ကျွန်တော်တို့ဖြစ်နိုင်မယ်လို့ကျွန်တော်တို့ယူဆရပါတော့နော်
မြန်မာနိုင်ငံအနေနဲ့ EITI အစီရင်ခံစာကိုပထမဆုံးအကြိမ်ဖြစ်ထုတ်ပြန်နိုင်ခဲ့တဲ့ဆိုပေမဲ့နိုင်ငံတကာစံနှုန်းအတိုင်းလိုက်နာပါမယ်လို့ကတိပေးထားတာတွေကိုအစိုးရဘက်ကပြက်ကွက်ခဲ့တဲ့အပြင်တယံဇာတထွက်ရာဒေတာမှရှိတဲ့ဒေတာခံတွေအတွက်ရရှိမဲ့အခွင့်အရေးတွေဆုံးရှုံးမှုအပေါ်အရက်ဖက်လူအဖွဲ့အစည်းကတောင်းဆိုပေးကြရမှာလေအရက်ဖက်လူအဖွဲ့အစည်းတွေကိုဖမ်းဆီးအရေးယူမှုတွေပြုလုပ်ခဲ့ကြောင်းမာတာအဖွဲ့ကကိုလင်းလင်းကပြောပါတယ်။အဲ
လုပ်ငန်းရှင်တွေဟာဝီလိုရဲ့ဂျိုးစီးပွားကိုသာဦးတည်ပြီးတော့ဒီဇဲမှုတွေကိုဖောက်ဖက်ခဲ့တဲ့လုပ်ငန်းတွေကိုလည်းကျွန်တော်တွေ့ရှိပြရပါတယ်။အစိုးရရောကုမ္ပဏီဘက်ကပါလုပ်ငန်းဆောင်ရွက်ချက်တွေဟာ ဒေသခံများရဲ့နေရာမြေများကိုဒိတ်စီတဲ့အာပါဝင်ပါလေ။နောက်တိုင်းစမြတ်ဒုဘောချင်းတွေတုံလုံပြီးတော့ဒုဘောနေတဲ့အကိစ္စတွေတန်းတန်းဒုဘောချင်းတွေညာလို့ပြုလုပ်ရရှိနေရဆိုတာကိုလည်းကျွန်တော်တို့သိကြရလေးရှိပါတယ်။
ထုတ်ပြန်ပြီးတဲ့အစီရင်ခံစာမှာတော့အငင်းပွားစရာဖြစ်နေတဲ့ရေနံသဘာဝဓာတ်ငွေနဲ့တတ္ထုကဏ္ဍသုံးမျိုးရဲ့ဗန္နာရေးကိစ္စတွေကိုပဲထည့်သွင်းဖော်ပြခဲ့ပါတယ်။လာမယ့်နှစ်မှာတော့တတ္ထုကဏ္ဍအပြင်တစ်တော်၊တားငါကဏ္ဍ၊ရေအားလျက်စစ်ကဏ္ဍစတဲ့ကဏ္ဍတွေကိုပါထပ်မံဖြည့်တင်းကထုတ်ပြန်သွားမယ်လို့မာတာအဖွဲ့ကကိုရဲမင်းဦးကပြောပါတယ်။မြန်မာနိုင်ငံတွင်းထွက်သယံဇာတာ24ထုတ်လုပ်တဲ့လုပ်ငန်းများပွင့်လင်းမြင်သာမှုဖော်ဆောင်ရေး EITI လို့ခေါ်တဲ့ဒီအစီရင်ခံစာမှာ 2013-2014 ဘဏ္ဍာနှစ်ကိုအခြေခံပြီးရေနံနဲ့သဘာဝဓာတ်ငွေ24ရေးကုမ္ပဏီ73ခု၊ကြောက်မြက်ရတနာကုမ္ပဏီအခု30နဲ့တတ္ထု24ရေးကုမ္ပဏီ71ခုတို့ကနေကောက်ခံရရှိခဲ့တဲ့အခွန်အခအချက်လက်တွေကိုထုတ်ဖော်ခဲ့တာဖြစ်ပါတယ်။ဒီလိုထုတ်ဖော်ခဲ့ပေမဲ့မကြသေးခင်ကလန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေနဲ့တော့ကွဲလွဲမှုရှိနေပါတယ်ထုတ်ပြန်ခဲ့တာမှာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီလိုကုမ္ပဏီတွေရဲ့ငွေစင်းတွေကိုထုတ်ပြန်ရမှာအခက်အခဲမှုတွေရှိခဲ့ကြောင်းလက်ရှိမှာမြမရေနံနဲ့သဘာဝတန်းငွေလုံးငယ် MOG ဝင်ငွေမှာလဲစုစုပေါင်းဝင်ငွေရဲ့40ရာခိုင်နှုန်းကိုသာနိုင်ငံတော်ကလက်ခံရရှိထားပြီးကျန်ရာခိုင်နှုန်း90ကျော်မှာတော့ MOG ရဲ့အခြားသောငွေစင်းအဖြစ်သာထားရှိထားကြောင်းအဆိုပါထားရှိမှုမှာဘယ်အပိုင်းကိုတုံ့ဆဲပြီးငွေဘယ်လောက်ရှိသလဲဆိုတာကိုတိကျစွာရှင်းလင်းပေးမှုမရှိခဲ့ကြောင်းမာတာအဖွဲ့ကကိုရဲမင်းဦးကပြောပါတယ်
ဥပန်ရဲ့အခန်းခံတာဒီနိုင်ငံပိုင်ကုမ္ပဏီလိုဥပဒေကပိုင်ဒီလုပ်ငန်းစုကြီးလိုမတင်မကြပုံစံမျိုးနဲ့အလုပ်လုပ်ပါနိုင်ငံတော်ရဲ့ဒီကုမ္ပဏီများကလည်းရတဲ့ရတဲ့အခွင့်အရေးပိုင်းဆိုင်ရာတွေမှာတော့နိုင်ငံပိုင်ကုမ္ပဏီများထက်ပိုပြီးတော့အခွင့်အရေးတွေယူပြီးတော့လုပ်တာတွေလည်းဒါအများကြီးရှိပါဥပန်လိုဆိုတဲ့ကုမ္ပဏီရဲ့စည်ရင်းစစ်တာကဏ္ဍကစားနဲ့ဒီတက်မတော်စည်ရင်းစစ်ချုပ်ရုံးကစစ်ဆေးတာတို့ပေါ့ကျွန်တော်တို့နိုင်ငံမှာရှိတဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေလို့ပုံစံမျိုးပဲဖြစ်ပါတယ်ဒါပေမဲ့အခွင့်အရေးနဲ့ပြန်တဲ့နိုင်ငံတော်ကိုပြန်တဲ့ထက်ဝင်မှုကြတော့အခြားနိုင်ငံပိုင်ကုမ္ပဏီနိုင်ငံပိုင်စီးပွားရေးလုပ်ငန်းစုကြီးတွေလို့ဖြစ်မနေတာကိုလည်းကျွန်တော်တို့တွေ့ရပါတယ်
မြန်မာနိုင်ငံကို2014ဇူလိုင်ကကျင်းပခဲ့တဲ့28ကြိမ်မြောက်နိုင်ငံတကာ EITI အဖွဲ့အစည်းအဝေးမှာ55ကြိမ်မြောက် EITI အဖွဲ့ဝင်နိုင်ငံလောင်းအဖြစ်လက်ခံခဲ့တာဖြစ်ပြီးပထမကြိမ်မြန်မာနိုင်ငံရဲ့ EITI အစီရင်ခံစာကိုတော့ပြီးခဲ့တဲ့နှစ်ကဒီဇင်ဘာလအတွင်းမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။ VOA သတင်းတောက်မမေကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ရေဘေးတင်ကလေးဒေသကိုဂျာမနီကအကူအညီတွေပေးမဲ့အကြောင်းကိုအလဲပေးခြင်းပါတယ်။ပြီးခဲ့တဲ့နှစ်ထဲရေဘေးအန်ဒီရဲ့ကြုံတွေ့ခဲ့ရတဲ့မြန်မာပြည်မြောက်ပိုင်းကလေးဒေသကိုအကူအညီပေးဖို့ဂျမနီဆိုရကယူရို300ထပ်မံလှူဒါန်းမှုဆုံးဖြတ်ခဲ့ပါတယ်။ကလေးဒေသတွေမှာရှိတဲ့ကျေးလက်ဒေသ32ရွာရဲ့လက်မဆက်သွယ်ရေးအတွက်တံတားတွေနဲ့လမ်းတွေကိုဒီငွေနဲ့တိဆောက်သွားမှာဖြစ်ပါတယ်။နောက်ဆိုရတက်လက်ထပ်မှာမြန်မာပြည်တွင်းကအကူအညီလိုနေတဲ့နေရာတွေကိုဆွေးနွေးပြီးဆက်လက်ကူညီသွားဖို့ညှိနှိုင်းသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျမနီတန်မတ်ကြီးခရစ်စတန်လျူဝစ်ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့နှစ်ဇူလိုင်လလယ်လောက်ကလေးကစခဲ့တဲ့မိုးကြီးရေရှမ်းမှုတွေကြောင့်ရေဘေးအန္တရာယ်ဆူဆူဝါဝါခံခဲ့ရတဲ့မြန်မာပြည်မြောက်ပိုင်းဒေသတွေကိုဂျာမနီအစိုးရအနေနဲ့ယူရို300ထပ်မံလှူဒါန်းသွားမှလည်းဖြစ်ပါတယ်ရေဘေးအန္တရာယ်ကိုအစိုးရဆုံးခံခဲ့ရတဲ့နေရာအဖြစ်ကလေးဒေသကိုဆိုးရတာဝန်ရှိသူတွေကထောက်ပြတာကြောင့်ဒီဒေသတဝိုက်ကိုပဲအကျိုးရှိအောင်ထိထိရောက်ရောက်ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီတန်အမတ်ကြီးခရစ်စတန်လူဝစ်က VOA ကိုပြောပါတယ
် Idea let's say we discuss always our cooperationwith our partners in the government
ကျွန်တော်တို့တွေဟာမွေးမြူရေးရေလုပ်ငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့ပူးပေါင်းတိုင်ပင်တဲ့အခါမှာသူတို့ကြံပြူတာကကလေးဒေတာတဝိုက်ကိုပါပြီးခဲ့တဲ့နှစ်ထဲရေဘေးအန္တရာယ်ကြုံတွေ့ခဲ့ရတဲ့တိုင်းနဲ့ပြည်နယ်အများစုရှိပေမဲ့ကလေးဒေတာဟာရေဘေးတံကိုအစိုးရဆုံးခံခဲ့ရတဲ့ဒေတာတစ်ခုဖြစ်တယ်လို့လည်းအစိုးရကအကြံပေးထောက်ပြတာကြောင့်ကျွန်တော်တို့အဖွဲ့ဝင်တွေကိုအရင်ဆုံးဆေးလွတ်ခဲ့ပါတယ်ပြီးတော့ကျွန်တော်တို့အဖွဲ့ဝင်တွေနဲ့နှီးပညာပိုင်းအကူအညီပေးတဲ့KFW ဖွံ့ဖြိုးရေးဘဏ်တို့ဟာဒီဒေတာတဝိုက်ကိုလေ့လာဆန်းစစ်ပြီးတော့ကျွန်တော်တို့ရဲ့ပထမအစီအစဉ်ကိုလှုပ်ဆောင်ဖို့အတွက်အတည်ပြုခဲ့တာပါ။ဒီကကတော့အဲ့ဒီဒေတာတဝိုက်မှာလန်ဒတာအပျက်စီးအတော်လေးများခဲ့တာကြောင့်ကျွန်တော်တို့တွေဟာဒေတာကံပြည်သူတွေအတွက်ကောင်းမွန်တဲ့လူနေမှုဘဝရဖို့အတွက်ကူညီဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့တနိုင်ငံလုံးကိုအကူအညီမပေးနိုင်ပေမဲ့လို့ဒေတာတစ်ခုတည်းကိုပဲဥတည်ထားလိုက်ရင်အဲ့ဒီနေရာအတွက်အတော်များများအကျိုးရှိအောင်ထိတိကျကျကူညီနိုင်မှာလည်းဖြစ်ပါတယ်။
ဒီထောက်ပံ့ငွေတွေကိုကလေးဒေတာတွန်မှရှိတဲ့ဒေတာကံပြည်သူတွေရဲ့လမ်းပန်းဆက်သွယ်ရေးအတွက်တံတားတွေနဲ့လမ်းတွေတိဆောက်သွားမယ်လို့သူကဆက်ပြောပါတယ
် We see around 50,000 people are affected and would benefit and
ကျွန်တော်တို့ရဲ့အကူအညီတွေဟာရေဘေးသင့်ပြည်သူ6000ကျော်အတွက်ပုံမှန်အခြေအနေလက်ပတ်နိုင်အောင်အထောက်အကူဖြစ်စေခဲ့ပါတယ် ခမရိုးတွေကိုပို့ဆောင်ဆက်သွေးလမ်းကြောင်းတွေကိုဖြတ်တောက်ခံရမယ်ဆိုရင်ခမရိုးရဲ့လေယာထွက်ပစ္စည်းတွေကိုရောင်းဝယ်ဖောက်ကားတာမရနိုင်တယ်လို့တခြားနေရာတွေကိုလည်းလိုရင်းတကူသွားနိုင်မှာမဟုတ်ပါဘူး။ဒါ့အပြင်ခမရိုးရဲ့ကလေးတွေကိုစားသင်ကြောင်းတွေစီကိုပို့နိုင်မှာလည်းမဟုတ်ပါဘူး။နေထိုင်မကောင်းတဲ့သူတွေကိုလည်းဆေးရုံဆေးကန်းတွေကိုပို့ပေးဖို့ခဲယဉ်နိုင်ပါတယ်။ဒါကြောင့်မလို့ဒေသရဲ့အခြေခံအဆောက်အုံတွေဖြစ်တဲ့လမ်းပန်းဆက်သွေးတွေကိုဖန်တီးပေးတာဟာတကယ့်ကိုအရေးပါတဲ့ခန်းကဏ္ဍတစ်ခုပဲဖြစ်ပါတယ
်။ဒါ့အပြင်တခြားရေပေးတဲ့ဒေသတွေဖြစ်တဲ့အေယာဝတီတိုင်းဒေသကြီးနဲ့ရခိုင်ဒေသတွေကိုလည်းအရေးပေါ်အကူအညီတွေပေးနိုင်ဖို့ရန်ပုံငွေရထားတာတွေရှိတယ်လို့ဆိုပါတယ်။မြန်မာနဲ့ဂျာမနီနှစ်နိုင်ငံကြားဆင်းရဲမွဲတေမှုလျှော့ချနိုင်ရေးဟာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့အဓိကဦးစားပေးကဏ္ဍတစ်ခုဖြစ်တာကြောင့်အစိုးရတဲ့လက်ထံမှာလည်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကဆိုပါတယ
်။ Aung San Suu Kyi, she made a statement that also in futureShe wants the main development assistance to be channeled to
You got where Anaya Party Ogata Don San Suji ga le anaga ma tu ne ne time bi phwin pyu to tat phu adika tha lut saung twa me lo pyo su ga ba le da jao soya tit lat tha ma chano ru ne ne soya ta win shi tu ri da ti de myama bi ye be niya ma be lo sin ye mwe de ni de le so ra ko su ni pi lo ai niya ri ma chano ru ri be lo kunyi nai ma le so ra ko hni nai jin ba le
2015ခုနှစ်ကမိုးကြီးရေရှမ်းမှုတွေကြောင့်တိုင်းနယ်ပြည်နယ်12ခုမှာရေပေးတင်ခဲ့ပြီးတော့လယ်မြေဧက9သိန်းကျော်ပျက်စီးဆုံးရှုံးခဲ့တာပါ။ဒါကြောင့်လည်းပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့မှာလက်ရှိသမ္မတဦးသိန်းစိန်ကနေရေပေါ်အခြေအနေကြီးညာပြီးပြည်တွင်းကနိုင်ငံတကာအကူအညီတွေကိုပါတရားဝင်လက်ခံခဲ့ပါတယ်။အစိုးရအနေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ပြည်ထောင်စုတည်တံ့ရန်ပုံငွေတွေကစက်တန်ပေါင်း24ဘီလီယံကိုပြည်ထောင်စုလွှတ်တော်ကခွင့်ပြုထားပါတယ်ခင်ဗျာ။
ကိုထအောင်ပြပြသွားတာဖြစ်ပါတယ်အခုဒီခါတော့တပတ်အတွင်းအားကစားသတင်းတွေကိုအလဲပေးခြင်းပါတယ်ရာဒူကနေရဆိုင်ခံလာရတဲ့ FIFA ကမ္ဘာဘောလုံးဘက်ချုပ်ဥက္ကဋ္ဌဟောင်ဆက်ဘလက်လာဇာရနေသေးတာ Premier League Champion Chelsea အသင်းဘာအတွက်တိုက်ပွဲဝင်နေရသလဲဆိုတာနဲ့ Real Madrid နီးပြတဲ့ဇီဒန်က FIFA ရဲ့ဆုံးဖြတ်ချက်ကိုဝေဖန်လိုက်တာစတဲ့တပတ်အတွင်းအားကစားသတင်းတွေကိုပြောပြပေးခြင်းပါတယ်ခင်ဗျာ FIFA ကမ္ဘာဘောလုံးဘက်ချုပ်ဥက္ကဋ္ဌဟောင်ဆက်ဘလက်ဟာရာဒူကနေရနာခံလိုက်ရပြီမဲ့ FIFA ကနေလာဇာရနေတော့ပဲဖြစ်ပါတယ်UEFA ဥက္ကဋ္ဌ Michel Platini ကိုဒေါ်လာ100,000ပေးခဲ့တဲ့အတွက်ကျင်းဝန်ဆိုင်ရာစည်းကမ်းတွေချိုးဖောက်တယ်ဆိုပြီးတော့ Mr. Platter ကိုပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကရာဒူကရက်ဆိုင်ပြီးနောက်ပြီးခဲ့တဲ့လကတော့ဘောလုံးလောကကနေ10နှစ်ပယ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့စာချုပ်အရ Mr. Platter ဟာ February 26ရက်နေ့ FIFA ဥက္ကဋ္ဌအစ်ရွေးကောက်ပွဲမတိုင်ခင်အထိလာစာရမှာဖြစ်တယ်လို့ FIFA ရဲ့စာရင်းစစ်ကော်မတီပြောခွင့်ရ Andreas Bendel ကပြောပါတယ်။ဒါမဲ့လည်း Mr. Blatter ရရှိမဲ့စုချင်းငွေတွေကိုတော့ FIFA စင်းစစ်ကော်မတီကမပေးဖို့ဆုံးဖြတ်ပါတယ် Mr. Blatter ဟာသူတာဝန်ထမ်းဆောင်နေစဉ်အတွင်းသူ့ရဲ့အတွင်းရေးမှုအပါအဝင် FIFA ကိုကြီးကြပ်ဖို့နဲ့သူ့ရဲ့တာဝန်တွေပြက်ကွက်ခဲ့တဲ့အတွက်စုချင်းငွေတွေမပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့စာချုပ်အရတော့လာစာကဆက်ရမှာဖြစ်ပါတယ်ဒါကြောင့် Mr. Blatter ဟာယာရူးကရက်ဆိုင်ခံထားတဲ့9လလောက်ကာလအတွင်းမှာလာစာရနေမှာဖြစ်ပါတယ်ခင်ဗျာ England Premier League ဖက်မှာတော့ ChampionChelsea အသင်းအနေနဲ့တမ်းစင်ရဖို့အတွက်တိုက်ပွဲဝင်နေရတယ်လို့ Chelsea အသင်းရဲ့ယာယီနီးပြ Gus Hiddink ကပြောလိုက်ပါတယ်။ Chelsea အနေနဲ့လက်တွေ့ကျဖို့လိုတယ်လို့သူကပြောပါတယ
်။ be unrealistic in your 6.0
လက်တွေ့မှာတမ်းစင်ဇုံနဲ့လေးမှတ်ပဲกว่าပြီ။တမ်းစင်ဇုံနားမှာရှိနေပါတယ်။ဒါကလက်တွေ့ဖြစ်နေတဲ့အမှန်တရားပါ။ဒါကြောင့်ကျွန်တော်အနေနဲ့အရန်ကြိုးစားဖို့လိုပြီးအဆင့်တက်လာအောင်အမှတ်တွေရဖို့အတွက်စုစုစည်းစည်းနဲ့အာရုံစိုက်ဖို့လိုအပ်ပါတယ်
။ Chelsea အသင်းဟာ22ပွဲကစားပြီးချိန်မှာ6ပွဲနိုင်9ပွဲတည်9ပွဲရှုံးနဲ့25မှတ်ရထားပြီးတော့အမှတ်ပေးစရာရဲ့အဆင့်14နေရာမှာရှိနေပါတယ်ခင်ဗျာ။ပိန်ဘက်မှာတော့ကမ္ဘာဘောလုံးအဖွဲ့ချုပ်က Real Madrid နဲ့ Atletico Madrid နှစ်သင်းကိုလာမယ့်ဘောလုံးသမားအပြောင်းရွှေ့ဈေးကွက်နှစ်ခုမှာကစားသမားအယောင်းဝယ်မလို့ရဘူးလို့ပြီးခဲ့တဲ့ဘက်ကဆုံးဖြတ်လိုက်ပါတယ်။နိုင်ငံတကာကအသက်18နှစ်အောက်လူငယ်ဘောလုံးသမားတွေခေါ်တဲ့နေရာမှာ Real နဲ့ Atletico နှစ်သင်းဟာစီးမျဉ်းတွေချိုးဖောက်တယ်ဆိုပြီးတော့အခုလိုဆုံးဖြတ်လိုက်တာပါ။ Real နီးပြတဲ့ Zinedine Zidane ကတော့ဒီဆုံးဖြတ်ချက်အပေါ်မှာအကြီးကျယ်ဝေဖန်လိုက်ပါတယ
်။ poco absurdo pero
ဒီဆုံးဖြတ်ချက်ကတော်တော်ကိုယ့်ရဲ့ကာယနဲ့အတိအပယ်မရှိပါဘူး။ဒါပေမဲ့ရှေ့တစ်ပတ်ထဲမှာတော့အလုံးဖြည့်ရှင်းနိုင်မယ်လို့ထင်ပါတယ်။စိတ်မပူပါဘူး။
နောက်တဲ့လုံကတော့သူတို့တခုမှအမားမလို့ကြောင်းဒီအတွက်လည်းအယူခံဝင်သွားမယ်လို့ပြောပါတယ် FIFA ရဲ့ဆုံးဖြတ်ချက်ကြောင့် Real အသင်းဟာအခု January အပြောင်းအလဲဈေးကွက်မပိတ်ခင်မှာကစားသမားအသစ်တွေခေါ်ယူရမှာဖြစ်ပြီး Man U ကိုသမား De Gea ကိုလည်းခေါ်မယ်ဆိုတဲ့သတင်းတွေပြန်ထွက်လာနေပါတယ် De Gea ကတော့ Man U အသင်းမှာပဲဆက်ရှိနေပြီးတော့ Real ကိုပြောင်းမှာမဟုတ်ဘူးလို့ Britain သတင်းစာတွေကဖော်ပြနေကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည၁၀နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
BOA မြန်မာပိုင်းကနေ2016ခုနှစ် January လ20ရက်ပုံထုနေ့ညပိုင်းသတင်းတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာဆိုရင်တော့အပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာမီဒီယာမြင်ကွင်းနဲ့အတူဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်မှာဆိုရင်တော့
Well I know that in the West the idea and the modern idea of having civilians control
စစ်တပ်နဲ့ Federal ပြဿနာအကြောင်းကိုမြန်မာရေးသုံးသပ်သူပမောက္ခဒေါက်တာ Steinberg နဲ့ဆွေးနွေးထားတာကိုနားဆင်ရမှာဖြစ်ပါတယ်ဒါအပြင်မြန်မာတခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါအခုရင်တော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ငင်းစားဝန်ထမ်းတွေရဲ့မြေကွက်လျှောက်တဲ့ကိစ္စတွေနဲ့လူပြောများနေတဲ့ကြိုက်ထီးဟိုးတောင်ပေါ်မှာတဲခိုကြီးပြဿနာတရော်ကတ်တွန်းရေးဆွဲခဲ့တဲ့ကတ်တွန်းဆရာမောင်မောင်ဖောင်တန်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာအပိတ်ခံခဲ့ရတဲ့အကြောင်းတွေကိုတင်ပြပေးထားပါတယ်မတ်အိမ်ခိုင်ဦးကရေးသားပြီးတော့ဦးစံမိုးဝေကအခုညတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအငင်းစားဝန်ထမ်းတွေရဲ့လစာကလက်ရှိကုံစည်းနှုတ်အောက်အများကြီးရောက်နေတဲ့အထိကွာနေတာကြာလှပြီဖြစ်ပါတယ်။ပင်စင်စားတွေအတွက်အရေးကြီးတဲ့လူမှုခန်းစား권တွေကလည်းမရှိတဲ့အတွက်အခုခေတ်ပင်စင်စားတွေဖို့စီးပွားရေးကြက်တဲမှုကြမှာရုန်းကန်ရှင်တန်နေရတဲ့ဘဝကအမတန်းကိုခက်ခဲပင်ပန်းလွန်ပါတယ်။ဒီတစ်ပတ်မှာအငင်းစားဝန်ထမ်းတွေကိုမြေခွက်တွေလျှောက်လို့ရတယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်စာမျက်နှာတွေပေါ်မှာထွက်ပေါ်လာပြီးတဲ့နောက်မြေခွက်လျှောက်သူတွေအမတန်းများပြားခဲ့တယ်လို့သိရပါတယ်။တဲ့ရင်တွေထဲမှာတော့ရန်ကုန်တိုင်းအစိုးရအဖွဲ့ကတေးဝင်ထုတ်ပြန်ထားတာမရှိဘူးလို့ဆိုကြပါတယ်။ဒါပေမဲ့ဒီတဲ့ရင်ဟာပင်စင်စားတွေအတွက်မျောလင်းချက်နဲ့စိတ်ဝင်စားမှုအကြီးမားဆုံးတစ်ခုပဲဖြစ်နေခဲ့ပါတယ်။ဘလို့ပဲကောလာဟလဖြစ်နေပါစေပင်စင်စားအများအပြားကတော့နေရေးအခက်အခဲဖြစ်နေတဲ့ရန်ကုန်မြို့တော်အတွင်းနေထိုင်မှုအတွက်မြေခွက်တွေဆက်လက်လျှောက်ထားနေကြဆဲပဲလို့ဆိုပါတယ်။နောက်ထပ်တင်ပြခြင်းတဲ့တဲ့ရင်ကတော့ကတ်တွန်းဆရာမောင်မောင်ဖောင်တန်ရဲ့ Facebook အကောင့်စာမျက်နှာ report ထိခံရပြီးတော့သူ့စာမျက်နှာကိုဝင်ကြည့်သူတွေဝင်လို့ဖတ်လို့မရတဲ့သတင်းဖြစ်ပါတယ်ကာတွန်းဆရာကကာတွန်းထဲမှာအကြီးကောင်မလေးတစ်ယောက်ကိုကြံတဲ့ကလေးနှစ်ယောက်ကအပြစ်တင်စကားပြောဆိုနေတဲ့ကာတွန်းရေးသားထားပါတယ်အဲ့ဒီစကားထဲမှာအမလှုပ်ချင်တာကတော့ပြောပြီးကျွန်တော်တို့လှုပ်ချင်တာကတော့စိတ်ဆိုးတယ်ဆိုပြီးတော့ပြောတဲ့စကား report ထိခဲ့တာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့မကြသေးခင်ကအစိုးရလက်ထက်မှာဝင်ကြီးနေရာလာတောင်းတဲ့သူတွေတမရလှုပ်လို့တဲ့လို့ပြောထားတဲ့သူတွေကိုဒေါအောင်ဆန်းစုကြည်ကပြစ်တင်ပြောဆိုမှုနဲ့ပတ်သက်ပြီးတော့ဒီစာသားကိုရည်ညွှန်းတယောထားတဲ့အတွက်ဖြစ်တယ်လို့ဆိုကြပါတယ်ဝေဖန်ရေးကာတွန်းတွေအများကြီးဆွဲခဲ့ပေမဲ့အခုလိုဒီမိုကရေစီအစိုးရပေါ်ပေါက်လာတော့မယ်ဆိုတဲ့အခြေမျိုးမှာဒီကိစ္စဖြစ်လာတာဟာကာတွန်းဆရာကအံ့ဩပြီးတော့စိတ်လဲမကောင်းဖြစ်ရတယ်လို့ပြောပါတယ်။ကာတွန်းဆရာတွေကနိုင်ငံရေးကိုဝေဖန်ထောက်ပြမှုတွေပြုလုပ်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးသမိုင်းမှာကာတွန်းဆရာတွေရဲ့အခန့်ကဏ္ဍကအရေးကြီးခဲ့ပါတယ်။အခုဖြစ်ကဒီမိုကရေစီရေးအတွက်မေးခွန်းထုတ်ဆရာတခုဖြစ်တယ်လို့ဝေဖန်ပြောဆိုစရာသတင်းတပုတ်လည်းဖြစ်ခဲ့ပါတယ်။ဒီဖြစ်ပြတဲ့ပတ်သက်ပြီးတော့ကာတွန်းဆရာမောင်မောင်ဖောင်တန်ကအခုလိုသုံးသပ်ပြောဆိုပါတယ
်ဒီကာတွန်းဆရာတရားဝင်နေတဲ့ပေါ့နော်လွတ်လပ်စွာမိမိဖန်တီးလိုက်တဲ့ကာတွန်းတစ်ခွဲအတွက်ကျွန်တော်ရဲ့ Facebook account ကိုတိုက်ခိုက်ရတဲ့အပေါ်မှာတော့ကျွန်တော်မှာတော့ကျွန်တော်လည်းလူသားတယောက်ဖြစ်တဲ့အတွက်အနည်းနဲ့အများစိတ်ထိခိုက်မှုတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဒီဆက်ရှိဆက်ဖန်တီးရမယ်ခင်ဗျားမတော့ကျွန်တော်တို့ကာတွန်းပဲဖြစ်ဖြစ်သတင်းပဲဖြစ်ဖြစ်စောင်းမှာပဲဖြစ်ဖြစ်ပေါ့နော်အားလုံးနီးတူစွာပဲကျွန်တော်လည်းလွတ်လပ်တဲ့ကာတွန်းတွေကိုဆက်လက်ဖန်တီးနေပုံမှာပါခင်ဗျာ
နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာတစ်ခုကတော့အခုရာသီဟာခရီးထွက်တဲ့ရာသီဖြစ်တာကြောင့်တောင်ပေါ်မှာတည်ထားတဲ့ကြိုက်ထီယိုဘုရားဟာဖျားဖူးသူတွေအတွက်ကောခရီးထွက်လို့သူတွေအတွက်ပါနှစ်သက်တဲ့နေရာတစ်ခုဖြစ်ပါတယ်ဒါပေမဲ့ကြိုက်ထီယိုဘုရားနဲ့ပတ်သက်ပြီးတော့ဖျားဖူးပြည်သူအများပြားညှိတွားနေတဲ့အတန်တွေကcontract တွေနဲ့ပဲပြည့်နေနေပြီးဈေးအဆမတန်ကြီးမားနေမှုပဲဖြစ်တယ်လို့ဆိုပါတယ်ဒီလိုဈေးကြီးမှုတွေကြောင့်ပြည်သူတွေအနေနဲ့ဆောင်းရသည့်ချမ်းချမ်းနဲ့မှာဖျားရင်မြင်တော့မှာလူအပြစ်အိတ်နေကြပုံတွေကိုမီဒီယာတွေပေါ်မှာဖော်ပြခဲ့ကြတဲ့အတွက်ဒီသတင်းဟာဖျားဘူးရာသီအတွက်တော့စိတ်ဝင်စားစရာသတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ
်ဟောဟိုကျွန်တော်ရဲ့ကိုယ်ရင်ခံစားချက်အနေနဲ့ပြောရင်တော့
အဲ့လိုသွားခဲ့ရတဲ့အတွက်ကြောင့်မို့ဟိုငွေကြီးတက်တာပြီးသွားမယ်လို့ထင်မဲ့ပြီးမယ်အခုသွားတဲ့နေရာမှာကုတုရဖို့သွားပြီးမယ်ကုတုဖြစ်မယ်အကုတုပုံစံမျိုးဖြစ်ခဲ့တယ်ဒီ contract တွေနဲ့တွေ့ခဲ့ရတော့တက်ခုကမေးလိုက်တဲ့ခါမှာအဆင်မပြေတာတို့စားတော့မှလည်းဈေးနှုန်းတွေကြီးတဲ့ခါမှာစားနိုင်တာတို့တွေ့ခဲ့ရတဲ့အတွက်ကြောင့်ဖျားဘူးသွားရတာအဆင်မပြေဘူးနောက်ပြင်မှာအိတ်မယ်ဆိုလည်းဖျားရင်မြင်တော့မှဒီမိသားစုတွေအိတ်တာတို့လက်မရတဲ့အိတ်တာတို့ကမသိမ့်တော့တဲ့တွေ့ဒါတွေကြီးခဲ့ရတဲ့တွေ့ကျွန်တော်ဖျားသွားဖို့ကစိတ်မကောင်းဘူးဒါပြီးတော့လည်းကျွန်တော်ခုနပြောတဲ့မွန်ပြည်နယ်တဲ့ဖရားတွေကြုံပေါ့ကြိုက်ကြောက်ပြီးဖရားတွေပါလို့လက်ဆက်ပြီးတော့ဖူးရခါအဲ့ဖရားတွေကြတော့အဲ့လိုမဟုတ်ပါဘူးဖြစ်တဲ့နယ်လို့ပြောမှဆိုတော့ဒီလိုနောက်လာမဲ့သွားမဲ့ဖရားဖူးတွေရောကျွန်တော်ပြောချင်တာကကျွန်တော်တို့နောက်ကူသွားရင်လည်းအဆင်ပြေဖို့အတွက်ဒီလို contract ဆင်းတဲ့လုပ်တဲ့ဟာမျိုးကိုတော့မဖြစ်စေချင်ဘူးဖရားမှာနောက်တခြားဘာသာဝင်တွေမှာရှိတဲ့ခါမှာဖရားသွားလို့ရှိရင်ကားတွေပါတွေရင်းနေဟိုအပေါ်ပါသွားတဲ့နေရာတွေမှာအကုန်ခတ်မရတယ်ကျွန်တော်သွားလို့ရှိရင်ကားဆိုလည်းကား parking ကအပေါ်ပါသွားမယ်ဆိုလည်းပတ်စံပြရမှုကမဖြစ်သင့်ဘူးလို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ခံစားရတယ်ပေါ့အဲ့ဒါလေးပြင်တော့ဖျားဘူးတွေနောက်ရဖြစ်တယ်ဆိုတာဒီဖျားပေါ်သွားတဲ့ခါမှာကောင်းကောင်းပုံမလင်းရှင်းရင်းနဲ့သွားရဘူးဖျားကြီးမြင်တော့မှဒီလိုတဲစရာခိုးစရာခက်ခဲဖြစ်တဲ့လမ်းဘေးမှာတွေတဲထုတ်ပြီးအိတ်ကြတွေလမ်းမှာနောက်ရဖြစ်တယ်သွားပါလား
ကြိုက်ချီယိုဖျားဘူးသူတူပြောဆိုသွားတာဖြစ်ပါတယ်အခုဒီသတင်းပတ်ထဲမှာတော့ညဉ့်ညံရေးညီလာခံသတင်းတွေပင်စင်စားတွေရဲ့မြေခွက်လျှောက်ထမ်းမှုအကြောင်းအရာတွေကိုဂျာနယ်တွေမှာအလေးပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါမယ
်ဘတ်စင်မြန်မာမီဒီယာမြန်ကွင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မိုင်းအိမ်ခိုင်ဦးစီစဉ်ပြီးတော့ဥဆံမဝေကကူညီတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့မြန်မာရေးသုံးသပ်ချက်စီစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံမှာ Federal ပြည်ထောင်စုဖွဲ့စည်းဆိုတာပြောနေကြပြီမဲ့ဘလူ Federal ပုံစံလဲဆိုတာမသတ်မှတ်နိုင်ကြခြင်းဟာအဓိကပြဿနာတစ်ရပ်ဖြစ်တယ်လို့ American ပညာရှင်ပေါမောက်ခ David Steinberg ကဆိုပါတယ်ဒါပြင်တိုင်းရင်းသားတချို့လိုချင်နေတဲ့ဗမာအပါဝင်ရှစ်ပြည်နယ်စနစ်ကိုလည်းစစ်တပ်ကလက်ခံဖို့တိတ်ခတ်ခဲလိမ့်မယ်လို့သူကသုံးသပ်ပါတယ်ပေါမောက်ခ David Steinberg နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ပါခင်ဗျာ
ပမဟာစတိုင်ဘတ်ခင်ဗျာမြန်မာနိုင်ငံမှာပြည်သူတွေရွေးကောက်တင်မြှောက်တဲ့အရသာအစိုးရတရားတော်တက်လာတော့မှဖြစ်ပါတယ်ဒါပေမဲ့ဒီအရသာအစိုးရဟာစစ်တပ်ကိုထိန်းချုပ်နိုင်ပါမလားခင်ဗျာစစ်တပ်ဟာအရသာဩဇာကိုခံယူမဲ့အရေးအယံတွေးရပါလားခင်ဗျာ
Well I know that in the West the idea the modern idea of having civilians control the military is
ဒီအနောက်နိုင်ငံတွေမှာတော့စစ်တပ်ဟာအရသာထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့ကိစ္စကတိတ်အရေးပါတဲ့နိုင်ငံရေးအယူဆပါဒါပေမဲ့မြန်မာနိုင်ငံမှာတော့အချိန်တော်တော်ကြာမြင့်တဲ့အထိဖြစ်လာနိုင်လေအောင်မယ်လို့မထင်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်ကြောင့်ဒီပဲမဟုတ်ပါဘူးရေရှည်ဖြစ်လာတဲ့အကြောင်းတရားရဲ့အကျိုးဆက်တွေပါအာရှကတခြားစစ်တပ်အာဏာတကိုးထွားတဲ့နိုင်ငံတွေရဲ့အခြေအနေတွေနဲ့မတူဘဲမြန်မာနိုင်ငံမှာတန်နိုင်ငံနဲ့သာစစ်တပ်ဟာလူမှုဘဝတိုးတက်ရေးလမ်းကြောင်းအားလုံးကိုချုပ်ကန့်ထားခဲ့တာပါပညာရေးစီးပွားရေးသာမကဘာသာရေးကိစ္စအထိတန်ဃာတော်တွေအရေးကိစ္စထိတောင်စစ်တပ်ကချုပ်ကင်ထားခဲ့တာပါအခုတော့မဟုတ်တော့ပါဘူးလူမှုဘဝတိုးတက်ရေးအတွက်အများကြီးလမ်းပွင့်သွားခဲ့ပါပြီဒါပေမဲ့ဒီအချိန်နေရင့်ကျက်ဖို့အချိန်ယူရပါလေဦးမယ်ချက်ချင်းတော့မဖြစ်နိုင်သေးပါဘူးစစ်တပ်ကလုံးဝနောက်ဆုတ်ပြီးတဲ့အခါတော့အရက်သားတွေကပဲထိန်းချုပ်လာပါလိမ့်မယ
်ဟုတ်ကဲ့အခုတော့စစ်တပ်ကတိုင်းရင်းသားပြည်နယ်တွေကိုအာဏာပိုးပြီးခွဲဝေပေးမဲ့ကိစ္စမျိုးကိုစစ်တပ်ကပဲတွန်းဆုတ်ထိန်းချုပ်ထားစေလို့ထင်ပါတယ်
Of course the military is reluctant. What has been the primary
စစ်တပ်ကတွန်းဆုတ်နေပါလေ။ဆယ်စုနှစ်များစွာစစ်တပ်ရဲ့ရည်ရွယ်ချက်ကအမျိုးသားစီးလုံးညီညွတ်ရေးပါ။ဒါကိုသူတို့အချိန်ပေါင်းတစ်ထောင်မကကြွေးကြော်ခဲ့ပါလေ။သူတို့စိုးရင်စိတ်ရှိပါလေ။ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေကလွတ်လပ်ရေးလိုချင်ကြတယ်။တချို့ကဘိုးထိန်ချုပ်ထားမှုကနေလုံးဝကင်းလွတ်ချင်ကြတယ်။အခုတော့ပြောင်းလဲသွားပါပြီ။သူတို့ဟာကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်၊ Federal လိုချင်ကြတယ်။တမန်တော်ဦးစိန်စိန်ကလည်းဖက်ဒရယ်စနစ်ကျင့်သုံးမယ်လို့အော်တိုဝါလာ15ရည်နေတော့ပြောခဲ့ပါတယ်။ဒါပေမဲ့ဘလို့ဖက်ဒရယ်စနစ်လဲဆိုတာဘယ်သူကမှအတိအကျမဖွင့်ဆိုကြပါဘူး။ဖက်ဒရယ်ဆိုတာမြန်မာနိုင်ငံမှာဘလို့အဓိပ္ပာယ်နဲ့ပြောနေကြတယ်လဲ။ဒီလိုအတိအကျတတ်မှတ်ဖွင့်ဆိုချက်မရှိတာသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းဖြစ်ပါတယ်
။တကယ်တော့ဒီတိုင်းရင်းသားအရေးပြည်လည်ဖို့ကိစ္စမှာအဓိကအဟန္တာကစစ်တပ်ရဲ့သဘောထားမဟုတ်ဘူးလားခင်ဗျာ
။ No, the military is one stumbling block.
မဟုတ်ပါဘူး။ဒီချိန်တုန်းကတော့စစ်တပ်ကအဓိကအဟန္တာပါ။အခုတိုင်းရင်းသားတွေဘက်မှာလည်းအဟန္တာတွေရှိနေပါတယ်။ Federal စနစ်နဲ့ပတ်သက်ပြီးတော့တဖွဲ့နဲ့တဖွဲ့သဘောမတူညီကြပါဘူး။တဖွဲ့ကတစ်မျိုးနောက်တစ်ဖွဲ့ကတစ်မျိုးကွဲလွဲနေကြပါတယ်။တချို့ဟာ ဖြစ်နိုင်ခြေရှိပါတယ်တချို့ကတိတ်ခတ်ခဲ့ပါတယ်ဆိုတော့ဘယ်တင်းကပို့ပြီးတော့လက်တွေဖြစ်နိုင်တယ်လဲညှိနှိုင်းလို့ရနိုင်မလဲအဲ့ဓာတွေကမြန်မာလူထုကဆုံးဖြတ်ကြရမှာပ
ါတကယ်တော့လွတ်လပ်ရေးရခဲ့ကမြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံစပီးခေါ်ခဲ့တာပါဆိုတော့ဒီပြည်ထောင်စုဆိုတဲ့နာမည်ဟာတကယ်တော့ Federal သဘောပဲပေါ့ခင်ဗျာပြည်ထောင်စုဟာ state တွေတောင်ကိုစုထားလိုက်တယ် unite လုပ်ထားတယ်ဆိုတော့ဒါ federation ဖွဲ့ထားတယ်ဆိုတဲ့သဘောပဲမဟုတ်ဘူးလားခင်ဗျာအဲ့ဒီကတည်းက
That's right sure but the point was that Aung San and
အဲ့ဒါမှန်ပါတယ်သိကြပါတယ်ဒါပေမဲ့ပြဿနာကဘူချော့အောင်ဆန်းနဲ့ပင်လုံညီလာခံက federal စနစ်ကိုချမှတ်ခဲ့တာပါဒါပေမဲ့လွတ်လပ်ရတော့ federal အစ်အမှန်ဖြစ်မလာခဲ့ပါဘူးဒီတန်တရာအစိုးရတချို့ထားရှိပြီးတော့ဘ ഹു ကချုပ်ကင်တဲ့စနစ်ပဲဖြစ်လာခဲ့ပါတယ်ဒီတန်တရာအစိုးရကလည်းလူနည်းစုတချို့အတွက်ပဲရှိခဲ့ပါတယ်ဆိုတော့ပြဿနာကဒါမပြေလည်ခဲ့ပါဘူးဘယ်အရသာအစိုးရကမှမဖြေရှင်းနိုင်ခဲ့ပါဘူးစစ်အစိုးရတွေကလည်းဒီပြဿနာကိုပိုဆိုးအောင်လုပ်ခဲ့ပါတယ်အခုတော့ဦးသိန်းစိန်အစိုးရကဖြေရှင်းဖို့အားထုတ်တယ်အပြစ်ကမအောင်မြင်ပါဘူးအပြစ်ခတ်ရစေးရေးတောင်းအဖွဲ့တချို့နဲ့ပဲလုပ်နိုင်တယ်ခရီးအဝေးကြီးကြံပါသေးတယ်အပြစ်ရတယ်ဆိုတာညဉ့်ညံ့ရင်မဟုတ်သေးပါဘူးတိုင်းသားဒေသတွေကိုနိုင်ငံရေးအာဏာဘလောက်ထိပေးမယ်စီးပွားရေးအကျိုးမြတ်တွေဘလို့ခွဲဝေပေးမယ်ဆိုတော့ဖွဲ့စည်းပုံဆိုင်ရာပြဿနာဟာအလွန်အင်မတန်ကိုခက်ခဲတဲ့ပြဿနာဖြစ်ပါတယ်
။ဒါပေမဲ့အခုလက်ရှိမှာအပြစ်ရစေးရေးကြဲကြဲပြန်းပြန်းဖြစ်မလာတာဟာလည်းပဲစစ်တပ်ကြောင့်မဟုတ်ဘူးလားခင်ဗျာ။စစ်တပ်ကပဲထိုးစစ်တွေဆင်နေတာပါ။အခုလောလောဆယ်တိုက်ပွဲဖြစ်နေတဲ့ကိစ္စဟာလည်
း It's true that the military don't trust the minorities.
That's true. မှန်ပါတယ်စစ်တပ်ကတိုင်းရင်းသားတွေကိုမယုံကြည်ပါဘူး။တိုင်းရင်းသားတွေကလည်းစစ်တပ်ကိုယုံကြည်တာမဟုတ်ပါဘူး။ပြီးတော့တိုင်းရင်းသားတချို့ဟာစစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အုတ်ချုပ်ရေးအတိုင်းထားတဲ့ပိုးပြီးတော့လိုချင်ကြတာပါဒါကိုသူတို့အပေးယူညှိနှိုင်းရပါလိမ့်မယ
်စစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အုတ်ချုပ်ရေးအတိုင်းထားလို့ပြောပါအောင်ခင်ဗျာအဲ့ဒါဖြင့်သူတို့ကဘယ်လောက်ထိပေးခြင်းတယ်လဲ
Well that's a good question because when you start talking
အဲ့ဒါကတော့မေးခွန်းကောင်းပါပဲကိုယ်ပိုင်အုတ်ချုပ်ခွင့်အတော်တော်မီဆိုတာအင်မတန်ရှုပ်ထွေးပွေလေးတဲ့ကိစ္စဖြစ်ပါတယ်ပြည်နယ်တစ်ခုမှာလွတ်တော်တစ်ခုစီထားရှိနိုင်ရုံတော့တာမဟုတ်ပါဘူးပြည်ထိုင်ဌာနရဲ့ဩဇာအာဏာတွေကိုပြန့်ခွဲဝေငှပေးဖို့ကိစ္စဖြစ်ပါတယ်တက်ဆိုင်ရာပြည်နယ်မှာရှိတဲ့အစိုးရအုပ်ချုပ်ရေးရန်တရားတရက်လုံးကိုထိန်းချုပ်ခွင့်ပေးရမှာလည်းဖြစ်ပါတယ်အခုတော့ဒါတွေအားလုံးစစ်တပ်ကချုပ်ကင်ထားစေပါပဲဒါကိုကင်တွယ်ဖို့တိတ်ပြီးတော့ခက်ခဲပါတယ်အချိန်ယူဖြည့်ရှင်းရမယ့်ကိစ္စပါအာရှဒေသအတွင်းမှာတခြားနိုင်ငံတွေမှာလည်းဒီပြဿနာကိုဖြည့်ရှင်းခဲ့ကြပါတယ်တချို့ကလည်းတိတ်အခက်ကြုံကြရပါတယ်အဓိကကတော့ဗဟိုအုပ်ချုပ်ရေးရန်တရားနဲ့ဒီတန်တရာအုပ်ချုပ်ရေးရန်တရားကိုတီးခြားစီခွဲပစ်လိုက်တဲ့ကိစ္စဖြစ်ပါတယ်
ဒါကတော့စစ်တပ်ကအလွန်ကျွံအကဲဆက်နေတဲ့ကိစ္စလို့ထင်ပါတယ်။အရသာတွေအပေါ်မှာလည်းသူတို့အယုံကြည်မရှိဘူးဆိုတာပြတာပါပဲ။ဒါဖြင့်ယုံကြည်မှုကိုဘယ်လိုတည်ဆောက်ရမလဲဆိုတာပြောပါအောင်ခင်ဗျာ
။ That is the question you build it step by step and it will come slowly.
ဒါကအစစ်အစင်တည်ဆောက်သွားမယ်ကိစ္စဖြစ်ပါတယ်။ရှင်းရမယ်ကိစ္စတရက်ကတော့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအပေါ်ဘူအစိုးရကဘလို့အတိုင်းအတာထိထိန်းချုပ်မှုရှိမလဲဆိုတဲ့ကိစ္စပါ။ဒီတိုင်းရင်းသားလက်နက်ကင်တွေကိုဖျက်သိမ်းလိုက်ဖို့ဒါမှမဟုတ်ရင်စစ်တပ်ထဲမှာတနည်းနည်းနဲ့တွတ်သွင်းလိုက်ဖို့ဆိုတာယုံကြည်မှုအတော်အသင့်ရှိကြမှာဖြစ်နိုင်မှာပါတိုင်းရင်းသားဒေသမှာစစ်တပ်ကမတော်မတရားကြီးစိုးခြေလှယ်နေလို့လည်းမရပါဘူးဒါဟာမြန်မာလူထုဆုံးဖြတ်ရမှာပါကျွန်တော်တို့ပြည်ပကလုပ်လို့မရပါဘူးဘယ်နိုင်ငံမှာဘယ်လိုလုပ်ခဲ့ကြရလဲဆိုတာလို့ပဲရှင်းပြနိုင်မှာပါမြန်မာတွေကိုယ်တိုင်ဆုံးဖြတ်ကြရမယ်ကိစ္စပါလူရင်းတခုဖြည့်ရှင်းလို့မရနိုင်တာကစိတ်ပျက်စရာတော့ကောင်းပါတယ
်ပြီးခဲ့တဲ့ရက်တွေကညဉ့်ညဉ့်ညီလာခံမှာထင်ပါတယ်ဘိုးကြောင့်မူကြီးမင်းအောင်လှိုင်ကတိုင်းသားလက်နက်ကိုင်တွေကိုစုစစ်တပ်ထဲမှာလာဖို့လမ်းဖွင့်ထားတယ်ကန့်ဟန့်တယ်လို့လည်းကြားလိုက်ရပါတယ်ခင်ဗျာ
Yeah the question is under what circumstances remember you had the earlier attempt by
ဘလို့တတ်မှတ်ချက်မျိုးနဲ့လေဆိုတာပြန်ပြီးတော့မေးရပါလိမ့်မယ်အရင်အစိုးရကဒါမျိုးကြိုးပမ်းခဲ့ဘူးရတယ်တိုင်းသားတွေလက်မခံခဲ့ကြပါဘူးဒီလိုစစ်တပ်ထဲဝင်ခိုင်းခဲ့တာဟာဒေသခံတပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်ဆိုတဲ့သဘောသာဖြစ်ပါတယ်အခုလည်းလူတော်တော်များများလက်ခံနိုင်မှာမဟုတ်တဲ့ကိစ္စလို့ထင်ပါတယ်
။နောက်တစ်ခုကဒီ Federal ပြည်ထောင်စုဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားတချို့ကဗမာကိုလည်းပဲပြည်နယ်တစ်ခုပဲသတ်မှတ်မယ်ဆိုတော့အာလုံးတိုင်းရင်းသားတွေပါဝင်တဲ့ပြည်နယ်၈ပြည်နယ်ဖြစ်သွားမယ်။အဲ့ဒါကိုဗမာပြည်မပါတီတချို့ကလက်မခံကြဘူးခင်ဗျာ
။ I think that idea of having a Burman state for the Burman population which is about 2/3
နိုင်ငံရဲ့လူဦးရေ၃ပုံ၂ပုံရှိတဲ့ဗမာတွေအတွက်လည်းပြည်နယ်တစ်ခုဖြစ်ရမယ်ဆိုတာကတော့လက်တွေမကြဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ကလက်ခံလိမ့်မယ်မဟုတ်တဲ့တောင်းဆိုကြလို့ထင်ပါတယ်ဗန္နာရေးနိုင်ငံရေးအရအတိုင်းတာတစ်ခုထိတိုင်းသားဒေသတွေကိုခွဲဝေပေးဖို့ကတော့အရေးကြီးတယ်လို့ထင်တယ်ဒါပေမဲ့ရှစ်ပြည်နယ်ပုံစံကတော့ လက်တွေ့ဖြစ်နိုင်မယ်လို့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့ American ပြည်ထောင်စုမှာကြည့်ပါ American ပြည်ထောင်စုမှာလူကြီးနည်းနည်းလေးရှိတဲ့ Rhode Island တို့ Delaware တို့လိုပြည်နယ်တွေရှိတယ်လို့အေးအမှ Texas တို့လို California တို့လိုပြည်နယ်ကြီးလည်းရှိရတာပဲ။လူကြီးအချိုးအစားနဲ့တန်းတူပြည်နယ်ဟုတ်မဟုတ်ဆိုတာမဆိုင်ဘူးလို့ထင်ပါတယ်။ဒီမှာဖြစ်နေတာပဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်နိုင်ဘူးလဲအဲ့လို
This is because of the particular circumstances in American history.How they were able to form the United States it was only when they
ဒါဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအပနာထူးခြားတဲ့အခြေအနေကြောင့်ဖြစ်ပါတယ်ပြည်ထောင်စုကိုဘယ်လိုဖွဲ့စည်းကြမယ်ပြည်နယ်တွေကိုပါတန်းတူအခွင့်အရေးပေးမယ်ဆိုတာတွေသဘောတူညီခဲ့ကြတာပါပြည်နယ်တိုင်းကြီးငယ်မဟုစီးနှိတ်လွတ်တော်အမတ်2ယောက်အောက်လွတ်တော်အမတ်အရေးအတွက်ကိုတော့လူဦးရေအချိုးတန်းရွေးဖို့အပေးယူလုပ်ပြီးတော့ညှိနှိုင်းခဲ့ကြတာပါမြန်မာပြည်မှာလည်းဘလို့ပုံစံမျိုးလုပ်မယ်ဆိုတာအပေးယူလုပ်နိုင်ရဖို့အတွက်ညှိနှိုင်းကြရပါလိမ့်မယ်ဘလို့သဘောတူညီမှုမျိုးရမလဲဆိုတာကတော့မပြောနိုင်ပါဘူ
းဒီလိုလွှတ်တော်နှစ်ရထားပြီးတော့အထက်လွှတ်တော်ကြတော့ပြည်နယ်တိုင်းတန်းတူအောက်လွှတ်တော်ကြတော့လူကြီးလိုက်အခွင့်အရေးယူရွေးဆိုပြီးတော့လုပ်ခဲ့တာဟာ Federal စနစ်ရဲ့စံမဟုတ်ဘူးလားခင်ဗျာ
If you have two a bicameral legislature yes but it doesn't have to be bicameral there are plenty of countries with a single legislature and
လွှတ်တော်နှစ်ရစနစ်ရှိတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့လွှတ်တော်တရားထဲလည်းဖြစ်နိုင်ပါတယ်တခါအခြေအနေအမျိုးမျိုးလည်းတတ်မှတ်နိုင်ပါတယ်ဒီမိုကရေစီနိုင်ငံတော်တော်များများမှာမဲပေးပိုင်ခွင့်ကိုမြေပိုင်ဆိုင်မှုငွေကြေးပိုင်ဆိုင်မှုနဲ့ဆုံးဖြတ်ခဲ့ကြတဲ့ကာလလေးတော်တော်ကြာကြာရှိနေခဲ့ပါတယ်အမျိုးသမီးတွေလည်းမဲပေးခွင့်ဟာထို့အတူပါပဲအားလုံးတစ်ဖြည်းဖြည်းပြောင်းလဲလာခဲ့ကြတာကြီးပါပဲယဉ်ကျေးမှုအလိုက်ကွဲပါတယ်တချိန်ချိန်မှာတော့မြန်မာနိုင်ငံလည်းဒီလိုပြဿနာတွေကိုအနေနဲ့များကင်တွဲဖြည့်ရှင်းလာနိုင်ပါလိမ့်မယ်။ဒါပေမဲ့အဓိကအကျဆုံးကတော့ willingness to compromise အပေးယူညှိနှိုင်းလိုတဲ့ဆန္ဒပဲဖြစ်ပါတယ်။အဲ့ဒါကအရေးကြီးဆုံးပါပဲ။ NLD ပဲဖြစ်ဖြစ်တိုင်းသားတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ညှိနှိုင်းဖြည့်ရှင်းလိုတဲ့ဆန္ဒရှိရပါလိမ့်မယ်။စိတ်ကောင်းစေတနာနဲ့တဖြည်းဖြည်းယုံကြည်မှုရှိလာကြပြီဆိုရင်တော့စစ်တပ်ရဲ့သဘောထားအတင်းမာဆုံးအစိတ်ပိုင်းဒီပင်တိုင်းပြည်ရဲ့ပြည်ထနာကိုညှိနှိုင်းအဖြေရှာရလိမ့်မယ်ဆိုတာကိုသဘောပေါက်လာပါလိမ့်မယ်။
ကျောစံသာပတ်စဉ်ဆွေးနွေးတင်ဆက်တဲ့မြမရေး30ချက်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOE ကနေဗုဒ္ဓနေ့ညဘက်မြမဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွင်ပေးနေပါတယ်မြမတခွင်အစီစဉ်ကိုအလဲမပေးခင်မှာလာမဲ့စနေညတိုက်ရိုက်လေးလိုင်းအစီစဉ်ကိုအတိပေးပါစေခင်ဗျာ
ဒီမိုကရေစီအသွင်ကူးပြောင်းရေးကိုချောချောမွေ့မွေ့ဖြစ်အောင်လုပ်ပေးတဲ့အတွက်ဆိုပြီးနိုင်ငံတကာကဝိုင်းပြီးချီးကျူးနေတဲ့မြမအစိုးရဟာအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကြောင်းသားတွေကိုဖမ်းဆီးပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုတာတွေဆက်လုပ်နေတယ်လို့နိုင်ငံရေးကျင်းသားယာနဲ့ချီပြီးအကျဉ်းချထားစေပါဒီနိုင်ငံရေးကျင်းသားတွေကိုဘာကြောင့်လွတ်မပေးသေးတာပါလဲသူတို့ကိုလွတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာများနစ်နာသွားမှာလဲဆိုတာအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOE ဖုန်းနံပါတ်က1-2-3-2-3-2-5-5-5 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တော်တော်ရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစီခင်ဗျာ။အခုတစ်ခါတော့ဗုဒ္ဓဦးနေညာပိုင်းရဲ့နောက်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမတခွင်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုထက်အောင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
အများပိုင်းကုမ္ပဏီတွေကအစုရှယ်ယာတွေကိုပြည်သူတွေဝယ်ယူနိုင်တဲ့စတော့ဈေးကွက်ဖြစ်တဲ့ရန်ကုန်စတော့အက်ချိန်ကိုမြန်မာနိုင်ငံမှာ2015ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာပထမဆုံးအနေနဲ့ဖွင့်လှစ်ခဲ့ပါတယ်ကုမ္ပဏီ6ခုနဲ့စတင်ဖွင့်လှစ်လိုက်တာဖြစ်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးအပတ်ဒါမှမဟုတ်မတ်လဆန်းမှာမှအစုရှယ်ယာတွေကိုတရားဝင်ရောင်းဝယ်နိုင်မှာလည်းဖြစ်ပါတယ် Stock Exchange အစုရှယ်ယာဈေးကွက်ဖွင့်လှစ်နိုင်တဲ့အခြေခံချတဲ့အချက်လက်ပြည့်ပြည့်စုံမှုမရှိဘဲနဲ့ Yangon Stock Exchange ကိုဖွင့်လှစ်ခဲ့တယ်လို့ဦးစိုးသိန်းကထောက်ပြပါတယ
်ဟိုကျွန်တော်အပြင်ကျွန်တော် opinion ကိုပြောရရင်ဒီ Stock Exchange ကိုဖွင့်တဲ့အချိန်မှာကျွန်တော်တို့ကဟို fundamental စီရင်ပြည့်ပြည့်စုံစုံနဲ့ဖွင့်နိုင်တော့တဲ့အနေအထားမရှိသေးပဲဖွင့်တယ်လို့ဟိုမြင်တယ်ပေါ့ဒါကြောင့်မို့လို့လေဟို stock exchange ကဖွင့်လိုက်တာ trade မလုပ်နိုင်ဘူးဆိုတာဒါသူရဲ့ခုနကသူဒီဥစ္စာဘက်ဘလို့အခြေအနေရှိတယ်ဆိုတော့ကျွန်တော်မြင်နိုင်တာပေါ့အဲ့တော့ stock exchange ဖွင့်လို့ရှိရင်စောစောကလည်းရှင်းပြသွားပြီဒီ fundamental ပေါ့၄ခုပေါ့ ပန်နမနယ်လေးခုဆိုတာ infrastructure ပေါ့ infrastructure မှာကအဲ legal framework ပါမယ်နောက်ပြီးတော့ဒီ governing regulatory body ပါမယ် regulation ပါမယ်နောက်ပြီးတော့ဒီ stock exchange နဲ့ပတ်သက်တဲ့ infrastructure တွေပါမယ်ဒါတော့ infrastructure လို့ခေါ်တယ်ဒါတွေရှိမှဖွင့်လို့ရတယ်
Stock စည်းကွက်တစ်ခုအောင်အောင်မြင်မြင်ဖွံ့ဖြိုးတိုးတက်နိုင်မှုအတွက်အစုရှယ်ယာတွေကိုရောင်းမဲ့အများပိုင်ကုမ္ပဏီတွေယင်းနှီးမြှုပ်နှံကြမဲ့ပြည်သူတွေရောင်းသူနဲ့ဝယ်သူကြားမှာညှိနှိုင်းဆောင်ရွက်ပေးမဲ့ Security Company လို့ခေါ်တဲ့ငွေကြေးသက်သေခံလက်မှတ်ကုမ္ပဏီတွေနဲ့ Stock စည်းကွက်မှာဒိုင်လူကြီးအဖြစ်ဆောင်ရွက်ပေးမဲ့မြန်မာနိုင်ငံငွေကြေးသက်သေခံလုပ်ငန်းကြီးကြပ်ရေးကော်မရှင် SCCM တို့ကအခင်အားကြတဲ့သူတွေလည်းဖြစ်ကြပါတယ်။ဒီလေးမျိုးဟန်ချက်ညီညီဆောင်ရွက်နိုင်မှအစုရှယ်ယာစည်းကွက်ဟာတည်ငြိမ်နိုင်မယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။Yangon Stock Exchange ပုံမှန်လက်ပတ်နိုင်မှုအတွက်အနည်းဆုံး6လကနေတနှစ်လောက်အထိကြာနိုင်တယ်လို့ဦးစိုးသိန်းကဆိုပါတယ်
။ Securities Company 58ခုလောက်ခွင့်ပြုထားတယ်။ကမ္ဘောဇာကတော့သူဖွဲ့ပြီးပြီလို့ပြောတယ်။ဒါပေမဲ့လို့ Channel Company တည်းကဘာမှအတမထွက်သေးဘူး။ဒါဖွဲ့ပြီးတယ်ဆိုတာလည်း Company ဖွဲ့ပြီးတာပဲရှိမယ်လို့ကျွန်တော်ထင်တယ်။တကယ် Securities Company တခုကို Organize လုပ်ဖို့ဆိုတဲ့ဥစ္စာကလူတွေ Recruit လုပ်ရမယ်။ဒီလူတွေကိုသေချာသင်ပေးရမယ်။ဥပမာနိုင်ငံသားငှားပြီးလုပ်တာမျိုးဖြစ်ချင်ဖြစ်မယ်။ဒါပေမဲ့လို့ဒီတယောက်တည်းနဲ့မရဘူး။ဒီမှာ team အနေနဲ့ဒီဥစ္စာတွေကို capacity ကို building လုပ်ယူပါအဲ့ဒါတွေအချိန်အများကြီးလို
stock exchange မှာဝင်ရောက်ပြီးရောင်းဝယ်ချမဲ့အများပိုင်း company တွေအနေနဲ့ရင်ဆုံးလိုအပ်တာကအစုရှယ်ယာဥယျာဉ်တရာရှိဖို့လိုအပ်တာပါပြီးတော့အဲ့ဒီ company တွေအနေနဲ့စားလျှောက်တဲ့နေ့မှာပဲတန်900 marketing တွေရှိဖို့လိုအပ်တယ်လို့နှစ်နှစ်တာကာလအတွင်းတွင်မှာလည်းလုပ်ငန်းအောင်မြင်မှုရရှိထားတဲ့အနေအထားမှာရှိရမယ်လို့မြန်မာနိုင်ငံငွေကြေးသက်သေခံလုပ်ငန်းကြီးကြပ်ရေး commission SCCM ကပြဋ္ဌာန်းထားပါတယ်အဲ့ဒီကုမ္ပဏီတွေအနေနဲ့တောင်တင်းခိုင်မာမှုရှိဖို့လိုတယ်လို့အမြဲဆွန့်ရရှိနိုင်တဲ့အနေအထားမှလည်းရှိဖို့လိုအပ်တာပါပြီးတော့အဲ့ဒီကုမ္ပဏီတွေဟာသတင်းအချက်အလက်တွေသိသင့်သိထိုက်တဲ့အကြောင်းအရာတွေကို SCCN Yangon Stock Exchange နဲ့ယင်းနှီးမြှုပ်နှံသူတွေထံကိုအချိန်နဲ့တပြေးညီပွင့်ပွင့်လင်းလင်းချပြဖို့လိုအပ်တယ်လို့ဥပဒေပေါင်းအတွင်းမှလည်းဆောင်ရွက်ဖို့လိုအပ်ပါတယ် Yangon Stock Exchange ကရွေးချယ်ထားတဲ့ကုမ္ပဏီတွေစီကနေအစုရှယ်ယာတွေကိုယင်းနှီးမြှုပ်နှံတဲ့သူတွေကစိတ်ကြိုက်လိုအပ်တယ်လို့ဝေငိုင်းမှလည်းဖြစ်ပါတယ်လက်ရှိရန်ကုန် Stock Exchange မှာ Share အယောင်းဝယ်ပြုလုပ်ဖို့စဉ်သွင်းထားတဲ့အများပိုင်းကုမ္ပဏီ6ခုတွေကတော့ FMI ကုမ္ပဏီ၊မြမလေယာစီးပွားရေးအများပိုင်းကုမ္ပဏီ၊ပထမပုဂ္ဂလိကဘဏ်၊မြမတိလဝအထူးစီးပွားရေးဆောင် Holding အများပိုင်းကုမ္ပဏီ၊မြမနိုင်ငံသားများဘဏ်နဲ့ Great Fortune Note ဖြစ်ကြပါတယ်။ပြည်တွင်းအများပိုင်းကုမ္ပဏီတွေနဲ့သာ Stock Exchange ကိုစတင်ဆောင်ရွက်နိုင်မှာဖြစ်ပြီးတော့ပြန်လည်ရေးဆွဲနေတဲ့မြမနိုင်ငံများကုမ္ပဏီများအဥပဒေအတည်ပြုပြဋ္ဌာန်းပြီးတဲ့အခါကျမှနိုင်ငံသားပိုင်အစုရှယ်ယာများပါဝင်တဲ့ဖက်ဆက်ကုမ္ပဏီတွေကိုစည်ရင်ဝင်ကုမ္ပဏီအဖြစ်သတ်မှတ်မှာဖြစ်တယ်လို့ SCCM မြန်မာနိုင်ငံငွေကြေးသက်သေခံလုပ်ငန်းကြီးကြပ်ရေးကော်မရှင်ကဥက္ကဋ္ဌဦးမောင်မောင်သိန်းကပြောပါတယ်။ဆယ်စုနှစ်နဲ့ချီအစိုးရကထိန်းချုပ်ခဲ့တဲ့စီးပွားရေးနဲ့ဗဏ္ဍာရေးလုပ်ငန်းတွေကိုပြုပြင်ပြောင်းလဲမှုတွေလုပ်လာခဲ့ပြီးတဲ့နောက်အစုရှယ်ယာဈေးကွက်ကိုပထမဆုံးဖွင့်လှစ်နိုင်ခဲ့တာကြောင့်ပြည်သူအများစုကလည်းစိတ်ဝင်တစားရှိနေပါတယ
်။ Stock ဆိုတော့ကဘာမှလည်းဟို Stock ဈေးကိုကြည့်ပြီးကစားကြတာရှိရလေ။အဲ့တော့ကိုလည်းဒီဟာအတွက်ဒီ stock ကိုလာကြည့်ပြီးတော့ဘယ်လိုကစားရင်အဆင်ပြေမလဲဆိုတာလာလေ့လာရတော့ပါ။အဲငွေစုမဲ့အစားပေါ့။ဒါ chance အနေနဲ့ပေါ့ပြောမှဆိုရင်တော့ invest လုပ်နေ invest အနေနဲ့တော့လုပ်တင်တာပေါ့ပြောမှဆိုရင်တော့ဟု
တ်။ဒါပေမဲ့လည်းအများပိုင်ကုမ္ပဏီတွေနည်းနေသေးတာရောင်းသူနဲ့ဝယ်သူကြားအကျိုးဆောင်အဖြစ်ဆောင်ရွက်ပေးမဲ့ငွေကြေးသက်သေခံလက်မှတ်ကုမ္ပဏီတွေအဆင်သင့်မရှိသေးတဲ့အတွက်လည်းယင်းနှီးမြှုပ်နှံခြင်းတဲ့သူတွေအတွက်စဉ်းစားစရာအချက်တွေဖြစ်လာပါတယ်။ဒါအပြင်လူအများစုကဒီအစုရှယ်ယာဈေးကွက်နဲ့ပတ်သက်လို့သိရှိမှုအားနည်းနေစေဖြစ်ပါတယ်။
အဲ့လားတော့ကျွန်တော်သေချာမသိဘူးမြ။ဘာဖြစ်လို့အခုကျွန်တော်ပြန်ရောက်တာလဲခဏပဲဆိုတော့ဒီ DNA ပတ်သက်လို့ DNA family life ဆိုတော့ကျွန်တော်သိမဖြစ်ဘူး
။အခုကကုမ္ပဏီကလည်း6ခုပဲရှိရဲဆိုတော့လေ။အဲ stable တော့မဖြစ်သေးဘူးထင်တာပဲပြောမှဆိုရင်တော့လေ။ဟုတ်။အဲ့ဒီကုမ္ပဏီကတော့ဟုတ်။အဲအကြီးကြီးကမပါလာသေးဘူးဆိုတော့လေ။ပြောရတော့ခက်တယ်
။ဒီ stock စည်းကွက်ဟာငွေစုခြင်းနဲ့သူတွေအထူးသဖြင့်ယင်းနှီးမြှုပ်နှံခြင်းသူလူလက်တန်းစားတွေအတွက်အခွင့်အရေးတရဖြစ်တယ်လို့ခံမှန်ပြောဆိုသူတွေလည်းရှိပါတယ်။ဒါကြောင့်လေလူငယ်တချို့ကအစုရှယ်ယာဈေးကွက်ဟာသူတို့ရဲ့ဘဝပြောင်းလဲတိုးတက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ယင်းနှီးမြှုပ်နှံဖို့တာဆူနေကြပါတယ်။နှစ်နှစ်ကျော်ကြာအချင်းယူပြင်ဆင်ထားတဲ့ရန်ကုန် Stock Exchange ကိုမြမစီဝါရေးဘဏ်က57ရာခိုင်နှုန်းကျော်နဲ့ဂျပန်နိုင်ငံက49ရာခိုင်နှုန်းကျော်မှတည်ထားတာပါ။ရန်ကုန် Stock Exchange ကိုရန်ကုန်မြို့လယ်ကောင်ကမြရီဘဏ်ရုံးချုပ်ဟောင်းရှိတဲ့နေရာမှာဖွင့်လှစ်ထားတာဖြစ်ပြီးတော့အဲ့ဒီနေရာဟာလည်းအင်္ဂလိပ်ကိုလိုနီလက်ထက်တွန်းကဗြိတိရှ်နာမည်ကျော်ဘဏ်တစ်ခုဖြစ်တဲ့ Standard Chartered Bank ဟောင်းဖွင့်လှစ်ခဲ့ပူပါတယ်။Stock Exchange ကိုကမ္ဘာနိုင်ငံပေါင်း190ကျော်မှာလက်ပတ်နေတာဖြစ်ပြီးတော့အောင်မြင်မှုရတဲ့နိုင်ငံတွေရှိသလိုအားနည်းမှုရှိတဲ့နိုင်ငံတွေလည်းရှိပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံသူတွေမပါဘဲနောက်တစ်လကျော်နှစ်လအတော်အတွင်းမှာလက်ပတ်တော်မဲ့ Yangon Stock Exchange ဟာဘယ်လောက်ထိအောင်အောင်မြင်မြင်ဖွံ့ဖြိုးတိုးတက်မလဲဆိုတာကိုတော့ယင်းနှီးမြှုပ်နှံသူတွေကစောင့်ကြည့်လေ့လာနေကြပါတယ်ခင်ဗျာ။ကျွန်တော်ထောက်အောင်ပါခင်ဗျာ။
ကိုထောက်အောင်စီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် သရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုလို့ရသလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook, Twitter နဲ့ YouTube ဆာမျက်နှာတွေကလည်းရုပ်သံသတင်းတွေကိုကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကန်တာအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်ပြည်ကနေဗုဒ္ဓနေ့ညဘက်မြန်မာဘာသာစီစဉ်တွေကိုည10နာရီထိတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်သရရှင်နေနေနဲ့ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့တယ်လီဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1239238555ဖြစ်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်ခြင်းသူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ် VOA ရဲ့မနေ့ပြန်ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့39တို့ကနေနားဆင်ဖန်ယူနိုင်ပါတယ်ခင်ဗျာအခုချိန်အားစပြီးတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံတော်မြောက်ပိုင်းကတပ်သူတခုကိုတနက်တွေဘုံတွေနဲ့ဒီကနေ့တိုက်ခိုက်တာမှာလူအယောက်20ထဲမှနေတေဆုံပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့ဆေးရုံသတင်းရင်းမြစ်တွေကပြောပါတယ်အကြမ်းဖက်သမား၄ရောက်ပါတဲ့ဖွဲ့တစ်ဖွဲ့ဟာချက်စတားမျိုးကဘာချန်ပါချခန်းတက္ကသိုလ်ကိုဒီကနေ့မနေ့9နာရီလောက်မှာအတင်းဝင်လာပြီးကျောင်းသားတွေနဲ့ဆရာတွေကိုပြစ်ခတ်ကြတာလို့လူမျိုးရေးပိုင်းသတင်းရင်းမြစ်တွေကပြောပါတယ်။တေဆုံးဒဏ်ရာသူတို့ချို့ပါတနက်ကြီးစံရတွေရောဓာတ်ဒဏ်ရာတွေကိုပါတွေ့ရတယ်လို့ကျောင်းသားတွေနဲ့တက္ကသိုလ်ဝန်ထမ်းတွေကအဲ့ဒီမှာရှိနေတဲ့ VOA သတင်းတော့ကိုပြောပါတယ်။2009ခုနှစ်ရှူဝါယောင်ဒေါ်လာရဲ့ခေါင်းဆောင်တူဖြစ်တဲ့အရင်ကတန်ကားတော်တပားဖြစ်သူရှင်ကံပြည်ရောက်ကိုကိုညင်းကြီးလွင်ကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အကြောင်း AOD သတင်းဌာနရဲ့သတင်းတပုတ်ကိုကိုးကားပြီး Rider သတင်းတပုတ်မှာဖော်ပြထားပါတယ်။ကိုကြီးကြီးလွင်ဟာနေဆက်ကိုတရားမဝင်ဖြတ်ကျော်ပြီးတော့ဝင်လာတယ်ဆိုပြီးအင်ကာနေကမန္တလေးမြို့မှာဖမ်းလိုက်တာလို့သတင်းမှာဖော်ပြပါရတယ်။နိုင်ငံကူးလက်မှတ်အသစ်ပြန်လုပ်ဖို့အတွက်သူ့ရဲ့ဇနီးဖြစ်သူမရီစီယိုချန်နာနဲ့တူပြန်လာတာမှာဖမ်းခံရတာပါ။သူကအာမခံမပေးတဲ့အတွက်အဆိုရည်နဲ့ကြောင်းသူဟာစိတ်ပိုင်းဆိုင်ရာကျမကြီးမကောင်းတာကြောင့်ပုံမှန်ဆေးတောက်ဖို့လိုတဲ့ကြောင်း။ဘာကြောင့်အခုချိန်ထိသူ့ကိုဖမ်းကျင်နေတာလဲဆိုတာမစင်စားတတ်တဲ့ကြောင်းသူ့ရဲ့ဇနီးဖြစ်သူကပြောတာကိုသတင်းမှာကိုးကားဖော်ပြထားပါတယ်။တရုတ်နိုင်ငံမှာလိုင်စင်မဲ့လူခွင့်ရေးဖွဲ့တစ်ဖွဲ့ထူထောင်လှုပ်ရှားမှုနဲ့ဆွေဒင်နိုင်ငံသားတူကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အသက်35နှစ်အရွယ်ပီတာဒက်ပလင်ဟာတရုတ်ရေးပေါ်လှုပ်ရှားမှုလုပ်ငန်းအဖွဲ့ဆိုတော့ကိုပူးတွဲတည်ထောင်သူပါ။ဒီအဖွဲ့ကို2009ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပြီးတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးတို့ကိုတင်နန်းပေးတာတွေကနေတဆင့်ဖွံ့ဖြိုးတိုးတက်အောင်မြှင့်တင်လှုပ်ဆောင်မှုတရုတ်ပြည်တရားစီရင်ရေးကိစ္စတွေမှာလူထုရဲ့စိတ်ဝင်စားမှုကိုအားပေးဖို့ဖြစ်တယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူခွင့်ရေးကာကွယ်သူတွေအတွက်ကျွမ်းကျင်ရှင်းတွေကပေးတဲ့တင်နန်းတွေကိုဒီအဖွဲ့ကကမကထပြုအစီအစဉ်ပေးခဲ့တာပါ။ဒီကရနေတွင်အမေရိကန်ပြည်တော်စုတွေကိုလေကြောင်းဓာတ်မှုရေကြောင်းကနေဝင်လာတဲ့ဧည့်သည်100ခန်းလောက်ဟာသူတို့ပြန်ထွက်ရမယ့်အချိန်မှာမထွက်ဘဲဆက်နေနေကြတယ်လို့အမေရိကန်အမိမြေလူမျိုးရေးဌာန DHS ကပြောပါတယ်။အဲ့ဒီဧည့်သည်တွေက45ခန်းလောက်ဟာစက်တင်ဘာလ30ရက်နေ့ကိုဆုံးတဲ့နှစ်ရက်တစ်ချိန်ချိန်မှာပြန်ထွက်သွားကြမှာမဲဆိုတော့ကိုဝန်ကြီးဌာနကအင်္ဂါနေ့မှာထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါတယ်။အဲ့ဒီထဲကလူပေါင်း4,16,500ဟာပြန်ထွက်မသွားဘဲဆက်ရှိနေတယ်လို့ DHS ကပြောပါတယ်။နောက်ထပ်လူပေါင်း6,650ဟာသူတို့ပြန်ထွက်ရမယ့်ရက်ကျော်ရက်ထိဆက်နေခဲ့ကြပြီမဲ့နောက်ပိုင်းမှာတော့ပြန်ထွက်သွားကြတယ်လို့ပြောပါရခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valoric ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.